Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Dayan 2018ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကြာသာပတေးနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10:00အထိလိုင်းနိုမီတာ1925 32နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American Outlook တို့ထောက်လှမ်းရေးကော်မတီ Republican Caucus လက်ဝဲရုံးနှင်းမတန်းတစ်ခုကိုသမ္မတအင်ပြူတော်မပို့ခင်ပြင်ဆင်ခဲ့တဲ့အကြောင်း Democrat တွေကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြုံနယ်ထားတဲ့နောက်ထပ်နေရာ၅ခုတွေ့တဲ့အကြောင်း AP သတင်းဌာနဖော်ပြချက်နဲ့ပတ်သက်လို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကစိုးရိမ်နေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့တူညင်ညာပေးတော့မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရိုဟင်ညာဒုက္ခသည်တွေထာနေပြန်မှုအတွက်အချိန်မတန်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီးလီကပြောကြားလိုက်ပါတယ်။
Talks of repatriation at this time are clearly premature, while the government of Bangladesh made it clear to me that no refugees.
ဒီအကြောင်းကိုသတင်းနေပြီးမှအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဒီနိုင်ငံတော်လျှို့ဝှက်ချက်နဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့ Reuters သတင်းတောက်နှစ်ဦးရဲ့ဒီကနေ့ရုံးထုတ်တဲ့အခြေအနေနဲ့မြောက်ဦးမြို့အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတဲ့ကိစ္စနောက်ဆုံးအခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။တခါမြန်မာနိုင်ငံမှာဘာရီကြောက်ဒီလူတို့ကြားမှာစီးပွားရေးအခက်အခဲတွေကြုံနေရပါတယ်ဒါတွေကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာကျမ်းမာရေးကန္တာဥအောင်ခင်သုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်သွားမှာပါအခုတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
အမေရိကန်အောက်လွှတ်ထောက်လှမ်းရေးကော်မတီ Republican Caucus လေဝရုံနဲ့မတန်းတစ်ခုကိုသမ္မတအင်ပြူတော်မဖေးဖို့ခင်ပြင်ဆင်ခဲ့ကြောင်းကော်မတီဝင်ထိတ်တန့်ဒီမိုကရက်အမတ်တယောက်ကပြောဆိုလိုက်ပါတယ်။ရုံနဲ့မတန်းကိုအများပြည်သူသိအောင်ထုတ်ပြန်မှုလွှတ်တော်မှတ်တွေမဲခွဲဆုံးဖြတ်အတည်ပြုထားတဲ့အတိုင်းမပို့ဘဲပြင်ဆင်ပြီးမှပေးဖို့ခဲ့တာဖြစ်ကြောင်းအောက်လွှတ်တော်ဒီမိုကရက်ကိုယ်စားလှယ်အဒမ်စကစ်ကပြောဆိုလိုက်တာပါ။ဒီကနေ့စောစောထားပြီးအများပြည်သူသိအောင်ထုတ်ပြန်သင့်မသင့်အင်ပြူတော်ကဆုံးဖြတ်မဲ့ရုံနဲ့မတန်းမှာတော့တရားရေးဝန်ကြီးဌာနကသမ္မတဒေါ်နယ်ထရန့်ကိုစန့်ကျင်ဖိလိုက်မှုရှိကြောင်းဆွဆွဲထားပါတယ်။ဒီမိုကရက်ကိုယ်စားစကစ်ကတော့မတန်းနဲ့ပတ်သက်လို့ပြင်ဆင်ခဲ့ကြောင်းမနေ့နောက်ပိုင်းကမှတိခဲ့ရပြီးပြန်လည်တုံးသက်ပြင်ဆင်ခွင့်မရတဲ့အတွက်အလွန်မင်းစိတ်နှောက်ရှက်ဖြစ်ရကြောင်းကော်မတီဥက္ကဋ္ဌ Republican Caucus ဒါဗစ်ညူးနက်စ်ကိုစာရေးသားပေးဖို့ပြောဆိုလိုက်တာပါကော်မတီဥက္ကဋ္ဌရဲ့ပြောခွင့်ရသူကတော့သမ္မတအင်တော်ကိုပြောဖို့တဲ့မှတ်တမ်းမှာအ ਨੇ ချင်းတိပြတ်မှုတွေသာရှိခဲ့ပြီးဒီမိုကရက်တွေကမှတ်တမ်းမှာသိစိတ်ဖော်ပြထားတဲ့အာဏာလွှဲသုံးစားတဲ့လူရည်တွေအပေါ်အာရုံပြောင်းဖို့ကြိုးစားနေရတာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ
် American နိုင်ငံမှာတော့ Republican Party အများအပြားလိုက်ပါလာတဲ့ယထာအမိုက်သိန်းကားနဲ့တိုက်မိပြီးတူဦးတည်ဆုံခဲ့ရတဲ့ဖြစ်ရနေရမှာစုံစမ်းစစ်ဆေးမှုတွေလည်းဖို့အမေရိကန်အမျိုးသားတယ်ယူဖို့ဆောင်ရေးဘေးကင်းလုံခြုံရေးဘုတ်အဖွဲ့ကပြင်ဆင်နေပါပြီ။ဒီဘုတ်အဖွဲ့ကစုံစမ်းစစ်ဆေးသူတွေအနေနဲ့အခြားသူတွေများစွာလည်းထင်အားရခဲ့တဲ့ဒီ M-Track ခီးတဲ့တင်ရထားမနေ့ကမတော်တဆတိုက်ခဲ့ရတာအတွက်ရပ်ပေါင်းများစွာအချိန်ယူစစ်ဆေးကြမှာဖြစ်ပါတယ်။ Washington DC ကနေ West Virginia ကိုသွားတဲ့ဒီရထားဟာ Virginia ပြည်နယ်အနောက်ပိုင်းအနောက်တောင်ပိုင်းရှာလော့စ်ဝေမြို့ပြင်-20လောက်ကွာမှာအခုလိုတိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ဆုံသူကတော့အစည်းအဝေးလုပ်ဖို့အပန်းဖြေစခန်းသွားတဲ့အမတ်တွေမဟုတ်ပဲတာမန်ခီးတဲ့သူပဲဖြစ်ပါတယ် M-Track ယထာကုမ္ပဏီကတော့ဒီယထာတိုက်ခိုက်မှုထဲမှာဒဏ်ရာသူတွေထဲမှာပြင်းပြင်းထန်ထန်စွန့်ရတဲ့အနေထားမှာတော့မရှိဘူးလို့ထုတ်ပြောထားပါတယ်ဒါပေမဲ့အထက်လွှတ်တော်အမတ် Jason Lewis နဲ့အခြားသူများကတော့ဒဏ်ရာအနှဲငယ်ရသွားကြပြီးဆေးုံပြခဲ့ရပါတယ် NTSB လို့တကောက်ခေါ်တဲ့ဒီလမ်းပန်းဘေးကင်းလုံခြုံရေးဘုတ်အဖွဲ့ကစုံစမ်းစစ်ဆေးသူအာဝီနာကတော့အခုတိုက်တဲ့နေရာမှာသွားပြီးစုံစမ်းပြီးချက်ချင်းဘာကြောင့်ဖြစ်တာလို့တော့ညီကုန်းချုပ်ချက်ဆွဲမှာမဟုတ်ဘူးစုံစမ်းစစ်ဆေးမှုတစ်ခုလုံးမပြီးသေးပဲနဲ့ခံမှန်းပြောမှလည်းမဟုတ်ဘူးလို့ထုတ်ပြောတာပါပဲအပန်းဖြေသွားရင်လွှတ်တော်ကိစ္စဆွေးနွေးကြမယ်ဒီခီးစဉ်မှာ American Outlook ဥက္ကဋ္ဌ Paul Ryan လည်းပါသွားပြီးသမ္မတ Donald Trump ကလည်းဒီဆွေးနွေးပွဲမှာဒီနေ့မျိုးကုန်းပြောဖို့မျှော်လင့်ထားကြပါတယ်ခင်ဗျာ
မြန်မာနိုင်ငံခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြုံနယ်ထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနကဖော်ပြလိုက်တဲ့အတွက်ထိရောက်ဆုံးဆုံးစစ်ဆေးဖို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကတကြောပြန်ပြစ်ကတ်တကြောအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခရတဲ့တာဆင်ကျော်ကိုမင်းမြန်းမှုတွေလက်ခံဖုန်းနဲ့ရကူထားတဲ့မှတ်တမ်းတွေကိုအခြေခံပြီးအတည်ပြုနိုင်ခဲ့ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့အသေးစိတ်မသိရသေးပေမဲ့စိုးရတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒုက္ခရတဲ့တချို့ကပြောပြရတယ်ရှိတဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားရန်ကြီးလီကပြောဆိုလိုက်တာပ
ါ But when I was talking to some of the refugees a man said to me he had buried 430 plus bodies
ဒုက္ခသည်တချို့နဲ့တွေ့ဆုံရမှာအမျိုးသားတစ်ယောက်ကသူထွက်မပြေးခင်မှာပဲအလောင်းပေါင်း430ကျော်ကိုကုညီမြုပ်နှံပေးခဲ့ရတဲ့အကြောင်းပြောပြခဲ့တယ်လို့သေဆုံးပျောက်ဆုံးသူတွေလို့ဆိုတဲ့လူနာမည်စည်းနေလဲလက်ခံရရှိထားကြောင်းမကြာသေးငါဘင်္ဂလားဒေ့ရှ်နိုင်ငံခရီးစဉ်တွင်တွေ့ရှိချက်တွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံဆိုမျိုးကဒီကနေ့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးထုတ်ကိုယ်စားလှယ်ကပြောဆိုလိုက်တာပါဆူလိုက်ပြုံးလိုက်မြုံနယ်ထားတဲ့အလောင်းတွေရဲ့မျက်နှာတွေကိုမမတ်မိနိုင်အောင်စီရင်နဲ့ဖြန့်ထားတာဓမ္မမဟုတ်တနက်နဲ့ပြစ်ထားတာတွေ့ရပြီးတပ်ဖြတ်မှုတွေကဗုဒ္ဓတော်မြို့နယ်ကုတားပြည်မှာဖြစ်ပွားခဲ့တဲ့လက္ခဏာတွေ့ရကြောင်းလည်း AP သတင်းကဖော်ပြပါရယ်ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားရဟင်းလီကတော့သတင်းတိုင်းသာမှန်ခဲ့မယ်ဆိုရင်တာဝန်ယူမှုတာဝန်ခံမှုရှိအောင်စုံစမ်းစစ်ဆေးမှုတွေကိုရည်စုံရည်ပြလုပ်ဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါနိုင်ငံကလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့အခုနောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေကြောင့်နိုင်ငံကအတန်းဝဲအနေနဲ့တာဝန်ရှိသူတွေကိုပေါ်ထုတ်စစ်ဆေးရေးယူနိုင်အောင်ဖိအားပေးဖို့လိုအပ်နေကြောင်းလည်းတိုက်တွန်းပြောဆိုခဲ့ပါတယ်
။မြန်မာအစိုးရထိပ်တန်းခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ရန်ကုန်မြို့ကနေအိမ်ကိုဒီနေ့အစောပိုင်းမှာပဲမိရှို့ထားတဲ့ဒက်စီပလင်းနဲ့ပစ်ပေါက်တိုက်ခိုက်ခံခဲ့ရပါတယ်။ပြည်သူများလေးစားတဲ့ဒေါက်ဆန်းစုကြည်လုံခြုံရေးအတွက်စိုးရိမ်မှုတွေကြီးသွားချိန်မှာဒေါက်ဆန်းစုကြည်အနေနဲ့ကတော့ဒီတိုက်ခတ်မှုဖြစ်တဲ့အချိန်တည်းနေပြည်တော်မှာပဲရှိနေခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရဦးစောထေကထုတ်ပြောခဲ့ပါတယ်။အမှုနဲ့ပတ်သက်လို့မတင်ငါသူတူရဲ့ပုံကိုတော့တိုက်ခတ်မှုဖြစ်စဉ်မှာအနာကလူကလက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုနဲ့တပ်ပုံတွေကိုမြမအစိုးရတာဝန်ရှိသူတွေကထုတ်ပြန်ခဲ့ပြီးတန်တရားရှိသူကိုဖမ်းဆီးရမှာဝိုင်းကူပေးဖို့လည်းအများပြည်သူကိုအသိပေးတောင်းဆိုထားပါတယ်။မနေ့6နိုင်ခွဲကမှဖြစ်တဲ့ဒီတိုက်ခတ်မှုကြောင့်တက္ကသိုလ်ရေးသားလမ်းပေါ်ကဒေါက်ဆန်းစုကြည်အိမ်ခြံဆောင်တဲအနီးရေပိုက်မီးလောင်ကျွမ်းခဲ့ပြီးတိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ဗဟန်းမြို့နယ်ရဲမှူးဦးသိန်းဝင်းကဆိုပါတယ်။ဒါပေမဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုလုံမှုဆောင်အဖွဲ့ဝင်နဲ့ဗဟိုပြန်ကြားရေးအဖွဲ့ဝင်အထွေမှုမုံရွာအောင်ရှင်ကတော့ဒေါက်ဆန်းစုကြည်အသက်အန္တရာယ်အတွက်အထူးစိုးရိမ်တတိထားရမယ့်အခြေအနေကိုရောက်နေပြီလို့အလေးနဲ့ထုတ်ပြောလိုက်ပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာတွေပေါ်တိုက်ခိုက်မှုတွေအပေါ်ပြင်းပြင်းထန်ထန်ထုတ်မပြောတာနဲ့ပတ်သက်ပြီးနိုင်ငံတကာမှာဝိုင်းဝေဖန်ခံရချိန်မှာမြန်မာစစ်အစိုးရလက်ထက်တုန်းကနှစ်ပေါင်းများစွာအခြေချုပ်ဘဝနဲ့နေခဲ့ရတဲ့သူမအိမ်ကိုအခုလိုတိုက်ခိုက်ခံရတာပါပြောခွင့်ရဦးစောထေကဒီတိုက်ခိုက်မှုကိုဘာရွယ်ချက်နဲ့လုပ်တယ်လို့တော့မှန်းပြီးမပြောချင်ဘူးလို့ပြောလိုက်ပေမဲ့ပန်းရောင်အင်ဂျင်နဲ့ပလေကတ်ပစိုးပြာကွက်ဝတ်ထားတဲ့ဒီတန်တရားရှိထားသူတူရဲ့တပ်ပုံကိုတော့သူ့ရဲ့ Facebook စာမျက်နှာပေါ်မှာတင်ထားပါတယ်အခုတော့ဒေါက်ဆန်းစုကြည်နေအိမ်တဝိုက်လုံခြုံရေးတိုးမြင့်ထားပြီးတန်တရားရှိသူကိုလည်းအပူတပြင်းလိုက်ရှာနေတယ်လို့ရဲမှူးသိန်းဝင်းကထုတ်ပြောထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ညမာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒုတိယကမ္ဘာစစ်တွင်ပိုလန်နိုင်ငံမှာနာဇီတွေရဲ့အစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့မှုတွေနဲ့ပတ်သက်လို့ပိုလန်နိုင်ငံကိုထိရိုက်စေမဲ့တုံ့ပြန်ပြောဆိုမှုတွေကိုအရေးယူနိုင်မဲ့ဥပဒေရဲ့ထက်လွတ်တော်ကအတည်ပြုလိုက်ပါတယ်။ပိုလန်အောက်လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်သက်အတည်ပြုခဲ့တဲ့ဥပဒေကိုထက်လွတ်တော်မှာဒီကနေ့ပဲထောက်ခံမဲ့59မဲ၊ကန့်ကွက်မဲ23မဲနဲ့အတည်ပြုလိုက်တာပါ။ဥပဒေကိုသမ္မတကလက်မှတ်ရေးထိုးအတည်ပြုပြီးရင်တော့တရားဝင်စတင်ကျင့်သုံးနိုင်တော့မှာဖြစ်ပါတယ်။ဥပဒေသေးရပိုလန်မှာနာဇီတွေကဂျူးလူမျိုးတွေကိုတပ်ဖြတ်ခဲ့မှုကိုပိုလန်နိုင်ငံကယာစွန်းမှုဖြစ်တုံ့ပြန်ပြောဆိုတာပိုလန်နိုင်ငံတွင်းကနာဇီလူသက်အကျဉ်းစခန်းတွေကိုပိုလန်လူသက်အကျဉ်းစခန်းတွေဖြစ်ပြောဆိုတာတွေကိုရာဇဝတ်မှုဖြစ်နေသတ်မှတ်မှာပါအမေရိကန်ပြည်ထောင်စုကတော့ဥပဒေအတိအကျလွတ်လပ်စွာပြောဆိုခွင့်ပိုလန်နိုင်ငံနဲ့အမေရိကန်အစိုးရတို့ဆက်ဆံရေးအဖို့ထိခိုက်မှာစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်ပိုလန်လူသက်အကျဉ်းစခန်းဆိုတဲ့အတုံးအုံမျိုးဟာပြည်စုံမှုမရှိသလိုတင့်တော်မှုလည်းမရှိပေမဲ့လူစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုမှတ်ချက်ပေးရမှာအကန့်အသတ်တွေဖြစ်လာမှာကိုစိုးရိမ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရကပြောဆိုခဲ့တာပါအစိုးရဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကလည်းအမှန်တရားကိုလမ်းလွှဲအောင်လုပ်တာတမိုင်းကိုအစ်ပြန်ရေးတာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုလက်မခံငင်းဆန်တာမျိုးကိုတော့သိခံမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ
်တောင်ကိုရီးယားနိုင်ငံမှာမကြာခင်လုံမဲ့ဆောင်းရာသီအိုလံပစ်ပွဲတော်အပေါ်ချင်းချောက်မှုတစ်စုံတစ်ရာရှိမထားဘူးလို့အမေရိကန်အစိုးရကပြောလိုက်ပါတယ်2018ခုနှစ်ဆောင်းရာသီအိုလံပစ်ပွဲအတွက်ပြင်ဆင်မှုတွေကိုတောင်ကိုရီးယားနိုင်ငံနဲ့နှစ်နှစ်ကြာအနီးကပ်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့အိုလံပစ်လုံခြုံရေးအတွက်ဆောင်ရွက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲရရှိသူကထုတ်ပြောလိုက်ပါတယ်။တကယ်တော့မြောက်ကိုရီးယားနဲ့နျူကလ িয়ার တင်းမာမှုတွေရှိနေပေမဲ့ဒီလ9ရက်နေ့ပျုံချမ်းမှာဖွင့်ပွဲလုံးမဲ့ဒီအိုလံပစ်ပွဲအတွက်နိုင်ငံတကာအားကစားသမားတွေဒီနေ့တောင်ကိုရီးယားကိုစောင့်ဖို့ရှိနေချိန်မှာတောင်ကိုရီးယားဘက်ကလည်းဒီနှစ်ပွဲကိုလုံလုံခြုံခြုံနဲ့အောင်မြင်အောင်လုပ်ဖို့အပြည့်အဝတာဝန်ယူနိုင်တယ်လို့ထုတ်ပြောနေပါတယ်။ အမေရိကန်နိုင်ငံသားရဲ့အကြီးအကဲရရှိကလည်းဒီအိုလံပစ်ပွဲအတွက်ပြီးခဲ့တဲ့တစ်ချိန်အိုလံပစ်ပွဲကအတိုင်းပဲတန်တမန်ဆိုင်ရာလုံခြုံရေးအရာရှိတရားခန့်ကိုဒီပွဲအတွက်ခြားထားပြီးပြီလို့ဆက်ပြောခဲ့ပါတယ်။အမေရိကန်အိုလံပစ်အားကစားအဖွဲ့ထဲမှာအားကစားသမားပေါင်း295ဦးပါမှာဖြစ်ပြီးအမေရိကန်နိုင်ငံဒုသမ္မတမိုက်ပင်စ်နဲ့သူ့ရဲ့စနေအပါဝင်အခြားအမေရိကန်နိုင်ငံသားပေါင်း6000ခန့်တက်ရောက်ဖို့လည်းမျှော်လင့်ထားကြပါတယ်။ဒီပွဲကိုမြောက်ကိုရီးယားကလည်းတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ။
ရှိတဲ့ဘက်မှာစတင်ချင်ပါမယ်ဆောဒီအိုလံပစ်အားကစားပွဲမှာပါဝင်မဲ့မြောက်ကိုရီးယားအားကစားသမားတွေကနောက်ဆုံးအထုပ်ဒီကနေ့ပဲတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာပါတယ်။တာမွေအနာကုတ်အထုပ်တွေကုန်းကြီးနဲ့တွေဝစ်ဆင်ထားတဲ့မြောက်ကိုရီးယားအားကစားသမား10ဦးပါဝင်တဲ့အားကစားအဖွဲ့ကိုတော့ရောက်ချင်းပဲကန်နွန်အိုလံပစ်ရွာကိုခေါ်ဆောင်သွားခဲ့ပါတယ်။ကိုရီးယားနိုင်ငံပူတွဲအတင်းတွေတောင်ကိုရီးယားအားကစားသမားတွေနဲ့အတူလေ့ကျင့်ဖို့မြောက်ကိုရီးယားဟော်ကီအမျိုးသမီးအားကစားသမား12ယောက်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတောင်ကိုရီးယားကိုရောက်နေကြတာပါ။မြောက်ကိုရီးယားအားကစားသမားတွေကနောက်ဆုံးအထုပ်ရောက်လာတဲ့နေ့မှာပဲစိုးမြူတော်အရှိပဲကီလိုမီတာ230အကွာမှာရှိတဲ့ဆောဒီအိုလံပစ်ပွဲကျင်းပမယ့်ပျောင်ချန်းတဲ့ဂွန်နွန်အိုလံပစ်ရွာတွေမှာမြောက်ကိုရီးယားအလံတွေကိုလွှင့်ထူခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံအမျိုးသားလုံခြုံရေးဥပဒေအရမြောက်ကိုရီးယားအလံကိုတော့အိုလံပစ်ရွာဖွံ့ဖွဲတင်ပပြီးနောက်တည့်ရက်နောက်ကျပြီးမှလွှင့်တင်ခဲ့တာပါ။မြောက်ကိုရီးယားအလံလွှင့်တင်ခွင့်ကိုအားကစားသမားတွေရဲ့အဆောင်တွေအားကစားရုံတွေမှာပါခွင့်ပြုလိုက်တာပါ။မြောက်ကိုရီးယားဆောဒီအိုလံပစ်အားကစားပွဲကိုအားကစားအဖွဲ့ဆေးလွှတ်လို့ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝင်းကနှစ်တကူမိန်ကောမှမမျှော်လင့်မဲ့ပြောကြားလိုက်တဲ့အတွက်နိုင်ငံတကာရဲ့အရေးယူတန်ခတ်မှုတွေကိုအန်တူပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထင်းတန်မစ်ဆိုင်းတုံးဆက်တက်မှုတွေကြောင်းနှစ်နိုင်ငံကြားတင်းမာနေတဲ့ဆက်ဆံရေးတွေလည်းပြေလျော့လာခဲ့ပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သတင်းဆောင်ပါးတွေနဲ့စတင်ကြပါတယ်ရိညာဒုက္ခသည်တွေဌာနီပြန်ရေးအချိန်မတန်သေးဘူးလို့မြန်မာပြည်ဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်တိုင်းသားလူနည်းစုတွေပေါ်အနာဘိုင်းရဲ့အကြမ်းဖက်မှုတွေကလည်းဆယ်စုနှစ်ပေါင်းများစွာတည်ရှိနေသေးပဲလို့ပြောဆိုလိုက်တာပါမြန်မာနိုင်ငံတွင်ဝင်ရောက်ခွင့်မရခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးအချက်လက်စုဆောင်းခဲ့တဲ့ကုလလူအခွင့်အရေးအထူးကိုယ်စားလှယ်ရဲ့မြန်မာလူအခွင့်အရေးအခြေအနေတွေးရှိချက်တွေကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြပါမယ
်ဒီကနေ့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်မှာလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးအချိန်မတန်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုပါတယ
် Talks of repatriation at this time are clearly premature while the government of Bangladesh made it clear to me that no refugees would be forced back to Myanmar
အခုချိန်မှာဌာနေပြန်ဖို့စောလွန်ပါသေးတယ်ဒုက္ခသည်တွေကိုမြန်မာနိုင်ငံကိုအတင်းအကျပ်ပြန်မပို့ဘူးဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းကျမကိုရှင်းရှင်းလင်းလင်းပြောပါတယ်ကိုယ်တော်ဆန္ဒနဲ့အညီဘေးကင်းလုံခြုံမှုရှိရှိလူကုန်တိတ်ခါနဲ့အညီဖြစ်ပြီးတော့အမြဲတမ်းအတီးတကျဖြစ်သွားစေမယ့်ဌာနေပြန်ရေးဖြစ်ဖို့အတွက်လုံခြုံဘေးကင်းမှုအခြေအနေတည်ကြပြီလားဆိုတဲ့အပေါ်မှာစိုးရိမ်နေပါတယ်မြန်မာနိုင်ငံကိုပြန်နိုင်မယ့်အလားအလာနဲ့ပတ်သက်လို့ဒုက္ခသည်တွေနဲ့ကျွန်မပြောဆိုကြည့်ကြမှာလဲစိုးရိမ်ကြောက်ရွံ့မှုတွေရှိနေတာကိုတွေ့ရပါတယ
်ဒုက္ခသည်တွေတိုင်းရင်းလူနည်းစုတွေအနေနဲ့သူတို့ဟာဘိုးစဉ်ပေါင်းဆက်နေထိုင်ခဲ့ကြတဲ့နေရရင်းတွေကနေဖယ်ရှားခံရတယ်လို့ပြောဆိုကြပြီးအသက်အန္တရာယ်ကိုတောင်စိုးရိမ်နေကြတယ်လို့မြန်မာဆရာကုလသမဂ္ဂလူ့ခွင့်ရအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုလိုက်တာပါဘက်လိုက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံတွင်ဝင်ရောက်ခွင့်မရတော့တဲ့မြန်မာဆရာကုလသမဂ္ဂလူ့ခွင့်ရအထူးကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေဒုက္ခသည်တွေနဲ့တွေ့ဆုံပြီးမြန်မာလူ့ခွင့်ရအခြေအနေတွေကိုစူးစီးရယူခဲ့တာဖြစ်ပါတယ်အရသာအစိုးရဟာလည်းအရင်ခေတုန်းကအတိုင်းပဲလူထုအပေါ်မှာဖိနှိပ်နေဆဲဖြစ်တယ်လို့ရန်ဟီလီကထောက်ပြပါတယ
် I was deeply saddened to learn that 9 Rakhine Buddhist demonstrators were killed in Murau last month
ဒီကိစ္စကမြောက်ဦးမြို့မှာဆန္ဒပြကြတဲ့ဗုဒ္ဓဘာသာဝင်ရခိုင်ကိုဦးသိဆုံးတဲ့အပေါ်အင်မတန်မှစိတ်မကောင်းဖြစ်ရတယ်လို့ဒဏ်ရာရတဲ့သူတွေကိုလည်းစေယုံပေါ်မှာလက်ထိတ်ခတ်ဖမ်းဆီးခဲ့တယ်ဆိုတဲ့သတင်းတွေလည်းတွေ့ရပါတယ်ဒါဟာအင်မတန်ကိုမှရက်ဆက်ပြီးရှက်စရာလည်းကောင်းလာပါတယ်ဒီစီကစားကိုရင်းနေတော့မှာပဲမြောက်ဦးအုပ်ချုပ်ရေးမှူးဟောင်းဟာလည်းလက်ထုတ်ပြန်မှုလို့ယူဆရတဲ့တိုက်ခိုက်မှုအတွေ့သိဆုံးခဲ့ရတယ်ဆိုတာသိခဲ့ရပါတယ်။အကြမ်းဖက်မှုတွေကအကြမ်းဖက်မှုတွေကိုပဲဖြစ်စေတယ်ဆိုတော့ထိတ်လန့်ပွဲသတိပေးချက်လည်းဖြစ်ပါတယ်
။လူနည်းစုတိုင်းရင်းသားတွေရဲ့တောင်းဆိုချက်ကတော့ဒန်းတူညီမျှမှုရှိရေးဖြစ်ပြီးတတိပုဂ္ဂလဒန်းတူညီမျှမှုတွေမဟုတ်ဘဲ တိုင်းရင်းသားအဖြစ်အသိအမှတ်ပြုမှုကိုပါလိုလားနေတယ်လို့လည်းထောက်ပြပါတယ်ရိုဟင်ဂျာတွေအပေါ်တိုက်ခိုက်မှုတွေအပြင်ကချင်ကရင်ရှမ်းကရင်နီစတဲ့တိုင်းရင်းသားတွေအပေါ်မြန်မာတပ်မတော်ကဆဲစုနှစ်နဲ့ချီတိုက်ခိုက်နေတာမှာတချို့အဖွဲ့တွေအပေါ်ဒီကနေ့အထိတိုက်ခိုက်နေစေဖြစ်တယ်လို့လည်းထောက်ပြထားပါတယ်တစ်ချိန်တည်းမှာပဲထိုင်းဘက်မှာခိုးလုံနေရဆဲဖြစ်တဲ့ဒုက္ခသည်တွေအတွက်အထောက်အပံ့တွေမလောက်မငှအခြေအနေနဲ့ဌာနေပြန်ရေးအခက်တွေ့နေရမှုတွေကိုလည်းတင်ပြခဲ့ပါတယ်
။ Current refugees told me that the humanitarian assistance they depend on is declining.
ကရီဒုက္ခသည်တွေမိခိုရက်တည်နေရတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေလျှော့ချခံရတဲ့အကြောင်းကျွန်မကိုပြောကြသလိုရှမ်းဒုက္ခသည်တွေကလည်းနိုင်ငံတကာလူရှင်တွေကအကူအညီတွေဖြတ်တောက်လိုက်တဲ့အကြောင်းကိုပြောကြပါတယ်။အဲ့တော့ဒုက္ခသည်တွေအနေနဲ့လုံခြုံရေးကိုစိတ်မချဖြစ်နေတဲ့ကြားကပဲလေးရရင်းတွေကိုပြန်ဖို့တွန်းအားပေးသလိုများဖြစ်နေသလားဆိုတာဆက်ဆက်စဉ်းစားစရာပါသူတို့အနေနဲ့ထိုင်းဘက်မှာစားစရာမရှိပိုင်ဟောင်းလောင်းနဲ့နေမလားနောက်တစ်ခါဒုက္ခသည်အဖြစ်ပြေးရလွှားရမယ့်အရေးရှိနေပေမဲ့လည်းမငြိမ်းချမ်းသေးတဲ့မြန်မာနိုင်ငံဘက်ကပဲပြန်မလားဆိုတာကိုဝေခွဲပေးရဖြစ်နေကြပါတယ
်ရိုဟင်ဂျာတွေထိုင်းပြန်ရေးလုပ်ငန်းစဉ်မှာတော့နိုင်ငံတကာအတိုင်းဝန်အနေနဲ့အချိန်မနှောင်းခင်မြန်မာအစိုးရကိုဖိအားပေးကြဖို့ကိုလည်းကုလလူခွင့်ရဲ့အထူးကိုယ်စားလှယ်ကတိုက်တွန်းပါတယ
် Myanmar's keeping the world in the dark and the international community appears
ညီမတို့ရဲ့ဟာကဘာကိုအမောင်ချနေစေဖြစ်ပြီးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ကလည်းဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုဝေဖန်လို့တဲ့ဆန္ဒမရှိသလိုတွေ့နေရပါတယ
်ရိုဟင်ဂျာတိုင်းနယ်ချီထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်လူခွင့်ရဲ့အခြေအနေတွေအပါအဝင်မြန်မာနိုင်ငံတွင်လူခွင့်ရဲ့အခြေအနေတွေကိုရယူနိုင်ဖို့အတွက်လွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုလက်တင်ခံဖို့လိုတဲ့အကြောင်းမြန်မာကိုတိုက်တွန်းလိုက်သလိုသူ့ကိုပြည်ဝင်ခွင့်ပိတ်ပင်ထားတဲ့မြန်မာအစိုးရနဲ့ပြန်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လည်းအစဉ်သင့်ရှိနေတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာမြန်မာဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုသွားပါတယ်ရှင်
။မတ်တင်ကြီးထိုက်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်။အခုတော့ writer သတင်းတောက်တွေရဲ့တရားခွင့်အခြေအနေကြည့်အောင်ပါ။နိုင်ငံတော်လျှို့ဝှက်ချက်အဲဥပဒေဖောက်ပြမှုနဲ့ဖမ်းဆီးခံရတဲ့ Writers တင်းတော့နှစ်ဦးကိုအာမခံမပေးဖို့ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကဆုံးဖြတ်လိုက်ပါတယ်။ဖမ်းဆီးခံရစဉ်အမှုနဲ့ပတ်သက်ပြီးချင်းချောက်ဝန်ခံခိုင်းတာတွေရှိခဲ့တယ်လို့သူတို့ကနေပြီးတော့တရားရုံးမှာပြောဆိုခဲ့ပါတယ်။အစိုးရဘက်ကပြောထားတဲ့လျှို့ဝှက်ချက်အချက်လက်တွေရယူမှုဆိုတာမှလည်းအချက်လက်တွေဟာပြည်သူတွေသိဖို့ဆိုပြီးတရားဝင်ထုတ်ပြန်ထားတဲ့အချက်တွေသာဖြစ်နေပါတယ်။ဒီသတင်းကိုတော့ပြည်ဝေသတင်းနောက်မိခါကပေးပို့ထားပါတယ
်ဖန်းစည်းခံထားရတာရက်တပတ်6ပတ်ကျော်ပြီဖြစ်တဲ့သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာအရေးကြီးတဲ့လှုပ်ဝက်အထောက်ထားတွေကိုရဲနှစ်ဦးစီကရယူခဲ့တယ်လို့ရဲဘက်ကစွပ်စွဲထားပြီးအရေးယူခံထားရတာဖြစ်ပါတယ်အရေးယူခံထားရတဲ့သူတို့တွေအတွက်အာမခံလျှောက်ထားချက်ကိုမြောက်ပိုင်းခရိုင်တရားသူကြီးကအာမခံမပေးတဲ့အထူးဥပဒေတစ်ခုဖြစ်နေတာကြောင့်ဆိုပြီးအာမခံလျှောက်ထားမှုကိုပယ်ချလိုက်တာပါဖန်းစီရဲ့နေရာမှောင်ရင်ဖော်ပြထားမှုအပါအဝင်ကွဲလွဲမှုတွေနဲ့ရုံးတင်စစ်ဆေးနေမှုတွေကိုတရားရုံးမှာစစ်ဆေးတွေ့ရှိတာနဲ့ပတ်သက်လို့ဖန်းစီခံထားရတဲ့အချိန်မှာသူတို့ကိုစစ်ဆေးတဲ့အခြေအနေနဲ့ပတ်သက်လို့ VOA မင်းမြန်းစင်မှာသတင်းတော်ကိုအလုံးကအခုလိုဖြေကြားခဲ့ပါတယ်
ဒီတော့ဒီတက်တဲ့ကံပစ္စည်းလက်မထိုးတော့ကလည်းတို့အဲ့လိုမျိုးလက်မထိုးရင်နောက်တခြားပြစ်မှုတွေဆွဲမယ်ဆိုတာပြောပါတ
ယ်ဒီနေ့ကျွန်တော်တို့ကိုဒီတရားလိုဘက်ကရဲရရှိလာပြီးတော့စစ်ဆေးရပေါ့နော်စစ်ဆေးတဲ့အခါကျတော့ကျွန်တော်တို့ကိုတို့တကယ်လာဖမ်းဆီးတာနဲ့တို့ဒီမှာဖြတ်ဆိုသွားတာနဲ့လုံးဝကိုစန့်ကျင်မှုရှိတယ်လို့ကျွန်တော်တို့ကိုကျွန်တော်တို့သိပါတယ်အခုဒီနေ့လာထွက်တဲ့ရဲရရှိကိုကျွန်တော်တို့အဲ့တုန်းကမမြင်ခဲ့ရပါဘူ
းလာမယ့် February 6ရက်နေ့မှာတော့ထပ်မံရုံချင်းပေးပြီးဆက်စစ်သွားမှာဖြစ်ပါတယ်ဒီကနေ့ကြားနာစစ်ဆေးခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းသမားတွေအကျိုးဆောင်ဦးတန်းစောအောင်ကအခုလိုပြောပြလာတာပါ
ဒီကတည်းကကျွန်တော်တို့ဒီနေ့ရဲမှုမင်းတန့်ကိုဆက်တယ်သူကကျွန်တော်ကံသူတွေပြောတာတော့ရဲမှုကိုမမြင်ဘူးရှာဖွေဖန်ဆီးတဲ့နေရာမှာမပါဘူးဒါမဲ့ရှာဖွေဖန်ဒီပြည်ရတော့သူကဆန်းကြီးကျတော့ဥပဆောင်ဆန်းကြီးကျပါတာကိုပြောတယ်တော်ပြီးတော့သူတို့ကိုဒီမှတ်သုံးနဲ့မိလာနောက်ဆုံးမှာတောင်းချရတယ်ဆိုတော့တော့တအားတစုံတရာရုံးတော့ဘူးမတင်ပြနိုင်ဘူးဒီရှာဖွေပုံစံမှာနေရာကွဲတာနဲ့ပတ်သက်ပြီးတော့ဒါမြေတွေနဲ့ကိုက်ညီလို့ထဲတွင်ရေးပေးတယ်ဆိုတော့ဟောင်းဖတ်ဆိုပါတယ်ဒီတိုင်းမှာဖြစ်သမျှကိစ္စအဲ့ဒါအဲဒီမှာပါတဲ့အကြောင်းအရာတွေအားလုံးကြီးများပြီးသူသိရှိပြီးဖြစ်တဲ့အကြောင်းအရာတွေဆိုတာဥပ္ပဝင်ရန်နဲ့နောက်တစ်ခါဒီစစ်ဘေးကံလူတွေဆီကတွေ့တဲ့စာဆောင်တွေနဲ့ တင်းသားမှာပါတဲ့အကြောင်းအရာတွေတူညီတယ်ဆိုတဲ့ဟာကိုလည်းအဲသူကဆက်ဆိုပါတယ်
ကျားနာစစ်ဆေးမှုတွေမှာအစိုးရကပြောဆိုထားတဲ့လှုပ်ဝက်အချက်လက်တွေရယူမှုဆိုပြီးပုံမှန်တက်တရားစွဲတာမှာရိုက်တာသတင်းတော်နှစ်ဦးလက်ဝဲတွေ့ရှိရတဲ့ဆိုတဲ့လှုပ်ဝက်အချက်လက်တွေဟာအစိုးရဘက်ကနိုင်ငံပိုင်သတင်းစာတွေမှာတရားဝင်ထုတ်ပြန်ပေးထားပြီးဖြစ်တဲ့အချက်အလက်တွေဖြစ်နေတဲ့ဆိုတာကိုစစ်ဆေးတွေ့ရှိခဲ့ရတဲ့အပြင်သတင်းတော်တွေကိုဖန်ဆီးခဲ့တဲ့ရိမ်မှုမင်းတန်ကိုရိုင်းကလည်းဒါဟာတရားဝင်ထုတ်ပြန်ပြီးတဲ့အချက်လက်တွေဆိုတာသိရှိခဲ့ပြီးဖြစ်ကြောင်းကိုစစ်ဆေးတွေ့ရှိရတယ်လို့ဦးတန်းစောအောင်ကပြောပါတယ်
မောင်နောဗီစာဖြစ်စဉ်တွေအားလုံးဒီမီဒီယာတွေကိုတင်ချာပြီးမီဒီယာတွေကိုရှင်းပြပြီးသံတမန်တွေလည်းရှင်းပြပြီးအများကြီးတွေလည်းသိအောင်ရှင်းပြပြီးဒေးစိတ်လူလက်နဲ့စင်းရင်းတွေအားလုံးချောင်းရှုံးနဲ့စင်းရင်းတွေအားစားတင်ချာပြီးသားကိစ္စတွေဖြစ်တယ်အဲ့လောတဲ့ချင်းနေပြီးသတိပတ်စုချက်တွေရတော့ဟိုတကယ်ဖြစ်စဉ်နဲ့ဖြစ်စဉ်တွေကကွဲနေတာပါနော်သူတို့ဘက်ကတော့ဒါမျိုးဝကြဟိုယူဆောင်သွားတယ်ပြောတယ်ဒါပေမဲ့အဲ့လိုယူဆောင်သွားတယ်ဆိုတော့ဘယ်သူစီကယူဆောင်တယ်ဆိုတာလည်းတတိကျကျမှပြောနိုင်ပြီเนาะအဲ့တော့ဟိုဒီစာရွက်စာရံတွေကပါတဲ့အကြောင်းအရာအလုံးပါလေအများကြီးတွေသိရှိရတဲ့နေရာမှာဟိုပါပြီးသားကိစ္စရတယ
်ဒီကနေ့တရက်ခွင်မှာစစ်စေးမင်းမြန်ချက်တွေအရာစစ်ဆဲချက်တွေနဲ့ပတ်သက်လို့အာနာပိုင်တွေဘက်ကတက်တည်ပြနိုင်တာမရှိသလိုတခြားတက်တည်တွေလည်းထပ်ပြီးတင်ထားတာတွေလည်းရှိရဲလို့ရှင့်နေကဆိုပါတယ်ငင်းငင်းရဲ့လက်မှတ်မထိုးရသေးတဲ့ရခိုင်တပ်မတော် AA တို့လိုအဖွဲ့တွေရဲ့ဖုန်းနံပါတ်တွေကိုတက်တဲ့အဖြစ်တင်ပြလာတာရှိရလို့ရှင်းနေကဆိုပါတယ်လက်ရှိကြားနာစစ်ဆေးချိန်မှာလဲအစိုးရကဆွဆွဲထားတဲ့ဆွဆွဲချက်တွေပေါ်မှာတိကျတဲ့တက်တဲ့ပြနိုင်ခြင်းမရှိတာစစ်ဆေးမှုတွေမှာလဲကွဲလွဲမှုတွေရှိနေတာကြောင့်ပြည်ရင်းပြည်ပကတည်င်းသမားတွေလူအခွင့်ရေးလှုပ်ရှားသူတွေကမြမအစိုးရပေါ်မှာဝေဖန်နေကြပါတယ်ဖန်စည်းကံတည်င်းသမားတွေရဲ့မိခင်တည်င်းဌာနတစ်ခုဖြစ်တဲ့ writer ကလည်းတည်င်းသမားနှစ်ဦးကိုအာမခံမပေးဖို့ဆုံးဖြတ်လိုက်တဲ့အပေါ်အလွန်ပဲစိတ်ပျက်မိကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်ရှင်
။မမေခါရဲ့တည်င်းပေးဖို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့မြောက်ဦးအုပ်ချုပ်ရေးမှူးဟောင်းတည်ဆုံခဲ့မှုနောက်ဆုံးရတည်င်းကိုတင်ပြပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာအဓိကယုံဖြစ်ပွားခဲ့ပြီးနောက်စစ်တွေမြို့ကိုတာဝန်နဲ့ရွှေပြောင်းခံရတဲ့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုဘိုမင်းတိုက်လောက်ကျန်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ရန်ကုန်မြို့ကိုရောက်ရှိနေကြတဲ့မြောက်ဦးမြို့နယ်တိန်ညွရွာကဥကြုံမြင့်နဲ့မိသားစုဝင်၄ဦးကိုတန်တရားရှိသူတွေအဖြစ်ဖမ်းဆီးလိုက်တယ်လို့ပြည်ထရေးကသတင်းထုတ်ပြန်ထားပါတယ်ဒီ၄ဦးစစ်ဆေးခံရတာနဲ့ပတ်သက်လို့ VOA သတင်းတော့မအေးမကသတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်မြောက်ဦးမြို့မှာပြဿနာတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တွေမြို့နယ်ကိုပြောင်းရွှေ့ခံရတဲ့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုဘိုမင်းတိုက်လောက်ကျန်တက်ဖြတ်ခံရမှုနဲ့ပတ်သက်လို့ရန်ကုန်မှာရောက်ရှိနေတဲ့မြောက်ဦးမြို့နယ်တိန်ညိုရွာသားဦးကျော်မြင့်ခေါ်ခိုင်ကျော်ရဲ့မိသားစုဝင်၄ဦးကိုတန်တရားနဲ့ဖမ်းဆီးစစ်ဆေးနေတယ်ဆိုပြီးပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။သူတို့ဟာဇန်နဝါရီလ28ရက်နေ့ကတည်းကရန်ကုန်ကိုတွားရောက်ခဲ့တာကြောင့်အခင်းဖြစ်ပွားပြီးမှသူတို့မိသားစုဝင်တွေကိုလာရောက်စစ်ဆေးမှုတွေရှိခဲ့တယ်ဆိုပြီးတိန်ညိုကျေးရွာအုပ်ချုပ်ရေးမှူးဦးကျော်မိုးဦးကပြောပါတယ်။အ
ုပ်ချုပ်ရေးနေရာရေးမှုတွေဆုပ်နေရောက်ကစစ်ဆေးမှုတွေလာမယ်တော့သူလည်းအဆက်တွေသူတို့အိမ်မှာမဲတော့သူသမီးကလည်းအဲ့ဒီအဆက်တွေနဲ့ဟိုရန်ကုန်မှာရှိတဲ့ဥကျုံမြေရဲ့စခန်းမုန်းတွေကျွန်တော်တို့သူတို့ပြောကြပါတယ်အဲသူတို့ဖန်တဲ့တိုးစုအားဆိုရင်အာသားလေးအဲ့ဒီနေရာရန်ကုန်မှာရှိတယ်သူတို့အဆက်တွေကျွန်တော်တို့တုံးစီတရေနေကပြောကြတော့သားလေးရန်ကုန်မှာရှိတယ်သူရဲ့ရွှေရွှေမလေးရန်ကုန်မှာရှိတယ်သူလေးရန်ကုန်မှာရှိတယ်တော့ဒီမှာတင်ရစခန်းမုန်းပါဝင်ပါမြို့နေဟိုရေးမှုပါပါဝင်သူတို့နဲ့ပြောကြပါတယ်အမကြီးအော်သူတို့ကဟိုတနင်္ဂနွေနေ့ကဆိုတော့သူတို့ပြန်သွားတယ်ဆိုတော့သူမက်ဆေ့ချ်ကြမှာလားမသိဘူးပြန်ပါသွားတာဟိုမရေကျွန်တော်ကပြင်ပါမနေတာပါမရေဟိုအဲ့ဒီနေသူတို့ရန်ကုန်ပါတော့ဒီမှာကတမင်းမြောက်ရှိတယ်လေအဲ့တော့တမင်းအကြီးရယ်တမင်းရလိုက်ရယ်ပြင်ပါလို့ရှိတယ်မရေ
မြောက်ဦးမြို့နယ်အုတ်ချွေရေမှုဟောင်းတည်ဆုံးခဲ့ပြီးတဲ့နောက်သူစီးလာတဲ့ကားဟာထပ်မံမီးရှို့ခံခဲ့ရတာပါဇန်နဝါရီလ31ရက်နေ့ကတော့ပြည်ထရေးရဲ့ထုတ်ပြန်ချက်အရသူ့ကိုတက်ဖြတ်ခဲ့သူတွေကိုလူတက်မှုပါဝင်ပုံမှန်3ခုနဲ့အမှုဖွင့်ထားတယ်လို့ဆိုပါရယ်ဦးပပိုမင်းတိုက်တေဆုံးခဲ့ပြီးတဲ့နောက်တေဆုံးသူစီးလာတဲ့ကားပေါ်မှာတယ်လီဖုန်း၄လုံးလောက်တွေ့ရှိခဲ့ပြီးသူနဲ့အတူကားစီးလာသူတွေရှိနိုင်တယ်ဆိုပြီးဒေသခံတွေကတန်ရရရှိနေကြတာပါဒီနောက်မှာတော့လူတက်မှုဖြစ်ပြီးမှအလောင်းကိုရဲတွေစစ်ဆေးပြီးတဲဆောင်သွားတဲ့အချိန်မှာပဲတက်တေခံဖြစ်တဲ့ကားကိုမီးရှို့မှုထပ်ဖြစ်ခဲ့ပါတယ်တိဆုံးသူနဲ့အတူဘသူတွေပါလာတယ်လဲကားကိုဘသူတွေမီးရှို့ကြတယ်လဲဆိုတဲ့အဖြေကိုတော့စုံစမ်းလို့မရသေးပါဘူး။ဒါပေမဲ့ဖေဖော်ဝါရီလ3ရက်နေ့မှာတော့တပ်ဖြတ်မှုနဲ့ပတ်သက်လို့တန်ရရှိသူ၄ဦးကိုဖမ်းဆီးစစ်ဆေးနေတယ်ဆိုပြီးပြည်ထရေးကသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်ပြည်နယ်လွှတ်တော်ကဇန်နဝါရီလ29ရက်နေ့မှာဖွဲ့စည်းခဲ့ပြီးတစ်လအတွင်းစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့သတင်းတွေထွက်ပေါ်ပြီးမှာပဲ။မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအခုလိုလောက်ကျန်တက်ဖြတ်ခံရရတာဖြစ်ပါတယ်ရှင်
ထိုင်းချီဆိုင် VOA သတင်းတော့မေးမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကဘယ်လိုရှိပါသလဲအရင်နှစ်တွေကတည်းကစာရင်အလို့အကန့်အခွင့်လန်းပိုများလာတယ်ဆိုပေမဲ့အခြေခံထုတ်ကုန်အားနည်းတာငွေကြေးဖောင်းပတာတွေကြောင့်ကုန်စည်နှုန်းကြီးမြင့်မှုဟာအခြေခံလူတန်းစားကြားမှာရင်ဆိုင်နေရတဲ့အကြီးမားဆုံးပြဿနာဖြစ်လာပါတယ်ဒါကိုလူမှုအခက်အခဲဟာဒီ NLD အစိုးရရဲ့မခိုင်မာတဲ့စီးပွားရေးမူဝါဒတွေကြောင့်လို့ပညာရှင်တချို့ကသုံးသပ်ထောက်ပြကြပါတယ်လူလူကြားလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးအကျပ်တဲ့အခြေအနေတွေကိုတော့မတ်မီခါကစူးစီးတင်ပြထားပါတယ်
ဒီမိုကရေစီအရှိန်ယူကာစနိုင်ငံတစ်ခုအနေနဲ့အသေးစားအလက်စားလုပ်ငန်းတွေတိုးချဲ့လုပ်ကိုင်နိုင်ဖို့အလုပ်ကိုင်အခွင့်အလမ်းတွေရရှိအောင်စွမ်းဆောင်ပေးနိုင်ဖို့အပြင်တဦးချင်းဝင်ငွေတိုးတက်အောင်ဆောင်ရွက်ဖို့အစိုးရဘက်ကကြီးမန်းထားခဲ့ပေမဲ့နိုင်ငံရေးခြေအနေနဲ့မူဝါဒတွေကြောင့်ခရီးမပေါက်နိုင်ဖြစ်နေတာပါဘလို့အခြေအနေကြောင့်ပဲဆိုဆိုကြီးမြင့်လာတဲ့ကုန်စည်နှုန်းတန်ကိုတော့အခြေခံလူတန်းစားတွေကမလွဲမရှောင်သာခံနေရတာပါလူတွေဝင်ငွေနဲ့တော့ဈေးရောင်းမကောင်းကြောင်းစံပြဈေးမှာတတိရောင်းနေတဲ့ဒေါ်အောင်ကပြောပါတယ
်ရောင်းဝယ်သူကရောင်းကောင်းမှလည်းပဲအရင်ပြန်ရမှာပေါ့ရောင်းမကောင်းတဲ့ခါကျတော့အရင်ပြန်နေရတာအဆင်မပြေဘူးပေါ့
ကုန်စည်နှုန်းတက်လာတာဟာအမဲလို့ဖြစ်နေတာမို့အလိုက်တဲ့နေထိုင်စားတောက်နိုင်ဖို့ကိုနီးလန့်တဲ့ကိုစူးစမ်းနေရတယ်လို့နေကနေရန်ကုန်ကိုဈေးလာရောက်တဲ့ကိုဖြိုးမင်းပိုင်ကဆိုပါတယ်
ကုန်စည်နှုန်းတက်တာတော့တိုင်းတာရေမြင့်ကြာမြင့်ဆိုရလို့ကျွန်တော်တို့ကတော့ထက်မတွက်ပါဘူးရင်းမြင့်ကြမြင့်မယ်ကိုသေးနှုံတက်လဲတက်ငကိုတော့ကလည်းကိုသေးနှုံကကြတော့လဲဒီတခြားပစ္စည်းကလည်းကြပဲကိုပစ္စည်းကလည်းအခုကုံသေးနှုံတက်တော့လဲကိုပစ္စည်းကလည်းတက်တာပဲအဲကြတော့ရင်းမြင့်ကြမြင့်ဆိုတဲ့သဘောဘယ်ဘဝဘယ်ခြေနေဘယ်အစိုးရလက်ထက်ပဲဖြစ်ဖြစ်အဲကျွန်တော်တို့ကတော့အင်းစေးသေးပဲကျွန်တော်တို့အမြင်ကတော့ရင်းမြင့်ကြမြင့်လို့ပဲကျွန်တော်တို့ကယူဆတာပေါ့
အစိုးရတက်တန်းနှစ်နှစ်ကျော်ကာလရှိလာတဲ့အချိန်မှာစီးပွားရေးအနေမှန်ရောက်နေတာကအစိုးရရဲ့မူဝါဒရေးရာအားနည်းချက်ကြောင့်လို့ပြည်သူ့လွတ်တော်ငွေစင်းကော်မတီဝင်ဟောင်းဒေါက်တင်နွယ်ဦးကတော့တုံ့တက်လိုက်ပါတယ
်အဲဒီ policy ရှိရမယ်နံပါတ်1နံပါတ်2ကဒီ policy နဲ့ပတ်သက်လို့ဘယ်လိုလုပ်ကြမလဲဆို strategy ရှိရမယ်ဟိုစီးပွားရေး policy ဆက်နေချက်ဆိုရင်ရေဘူးကဆန်နေရောဆန်တော့ဘယ်သူကဘာလုပ်လို့ဘာကြံမှမသိဘူးဖြစ်တော့ဒီ strategy မရှိဘူးမရှိတဲ့အခါကျတော့အခုဟိုအဲ့နည်းရလဲမဝင်ဘူးငံကြားရေးမြို့တာမဝင်ဘူးအဲ့ဗမာပြည်မှာလည်းလူရဲကြက်တဲ့အခါစုဆောင်မှုမရှိဘူးအဲ့တော့ရင်းနှီးမြှုပ်နှံဆိုပိုပြော့ဝေးသွားတဲ့အခြေအနေဖြစ်တယ်ဖြစ်တော့ဒီစီးပွားရေးလုပ်ငန်းတွေကမကောင်းတဲ့ခါကျလူရဲအလုပ်ကိုင်းမှလည်းပိုရှားသွားတာအဲ့တော့ဈေးကွက်နဲ့ဒီမိုကရေစီဆိုတာပြောလို့ရှိရင်အဝေးကြီးပဲ
ငွေကြေးဖောင်းပွားမှုတွေကုန်စည်နှုန်းကြီးမြင့်မှုတွေအခြေခံလုပ်ခလာစားတတ်မှတ်ရေးအငင်းပွားမှုတွေနဲ့ရင်းနှီးမြှုပ်နှံမှုနှေးကွေးခြင်းဟာအစိုးရတည်းရဲ့စီးပွားရေးမူဝါဒတွေရဲ့အားနည်းချက်ကြောင့်လို့ဒေါက်တင်နွယ်ဦးကတော့ထောက်ပြဝေဖန်ခဲ့ပါတယ်နိုင်ငံသားယင်းနှမြုံနှံမှုတွေတိုးတက်လာဖို့အတွက်နိုင်ငံသားယင်းနှမြုံနှံသူတွေကိုဆွဲဆောင်ထားတဲ့မြန်မာကုမ္ပဏီများအဥပဒေကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းလိုက်ပေမဲ့အကောင့်ထဲပေါ်ဖို့နဲ့အောင်မြင်ဖို့ကတော့အချိန်ယူရအောင်ပါပါအခြေခံလုခလာစာနှုံတာတတ်မှတ်နိုင်ရေးကလည်းအလုသမားတွေတောင်းဆိုတဲ့လုခလာစာကိုအလုရှင်ကပေးနိုင်ရေးအခက်အခဲတွေဖြစ်နေတာမို့သဘောထားကွဲလွဲမှုတွေရှိနေပြီးအလုသမားတွေရဲ့ဆန္ဒဖော်ထုတ်တာတွေနဲ့ရင်ဆိုင်နေရစေပါရခိုင်ပြည်နယ်ကပြိပခစိုးရိမ်မှုတွေနဲ့စီးပွားရေးမူဝါဒမတည်ငြိမ်မှုတွေကြောင့်မြမစီးပွားရေးတိုးတက်မှုနှေးကွေးပေမဲ့လာမယ့်နှစ်တွေအတွင်းအရှိန်ကောင်းလာလိမ့်မယ်လို့ Oxford Business Group လို့စီးပွားရေးလေ့လာသုံးသပ်တဲ့အဖွဲ့တွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်းစီးပွားရေးမူဝါဒတည်ငြိမ်ဖို့နဲ့ရင်းနှီးမြှုပ်နှံမှုတိုးတက်လာဖို့တဦးချင်းဝင်ငွေပုံမှုတိုးတက်လာရင်းနဲ့ကုန်စည်နှုန်းကျဆင်းရေးအတွက်ကတော့အစိုးရရဲ့စီးပွားရေးဆိုင်ရာကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်နေအောင်ပါပါ
။ကုန်စည်နှုန်းကျအောင်တော့မအားလို့ဆူတောင်းပါတယ်ဒီမှာလေးကုန်စည်နှုန်းကျပါစေလို့ဒါပါပဲ
။ရန်ကုန်မြို့ပြည်သူလူထုရဲ့ပြောကြားချက်တွေဖြစ်ပါတယ်။ဒီသတင်းကိုတော့ VOA သတင်းနောက်တွေဖြစ်ကြတဲ့မမ်မီခါနဲ့ကိုစီသူတို့စူးစီးမေးမြန်းတင်ပြခဲ့တာပါ။ VOA အမေရိကန်တန်ကကြာသာပရိနိညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။VOA ကထုတ်လင်းနေတဲ့ဒီရေဒီယိုအစီအစဉ်ကို VOA Burmese News ဆိုတဲ့ Facebook စာမျက်နှာမှာအခုပဲနားဆင်ကြည့်လိုက်ပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ဂျာတာပရိနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒူမီတာ1925 32တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တိုင်းသားတွေကတော်လှန်မလားပုံကံမလားဆန့်ကျင်မလားခွဲထွက်မလားဆိုတဲ့အမြင်မျိုးနဲ့ပဲတိုင်းသားကောင်းဆောင်တွေကိုမြင်ကြမယ်ရှိကြမယ်ဖမ်းကြမယ်သိကြမယ်ဆိုရင်ဒီပြဿနာဘယ်တော့မှလည်းရှင်းသွားမှာမဟုတ်ဘူ
းဒါကိုနောက်ပိုင်းမှာပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျအခုတော့ကျမ်းမာရေးကဏ္ဍအလှည့်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ငလျင်တန်အန်ဒီရဲ့ရှော့ချနိုင်ရေးအကြောင်းကိုကျမ်းမာရေးနဲ့ဆက်ဆက်တင်ပြထားပါတယ်မကြာခင်ခင်ကမြန်မာနိုင်ငံမှာငလျင်ခက်ဆစ်စိတ်လှုပ်ခဲ့ပြီးငလျင်ကျွမ်းကျင်သူတွေကလည်းနောက်ထပ်ငလျင်ကြီးတွေလှုပ်ကောင်းလှုပ်လာနိုင်တယ်လို့သတိပေးနေတာကြောင့်ဖြစ်လာလို့ရှိရင်ထိခိုက်ဒဏ်ရာရသက်သာမှုရှိအောင်ကြိုတင်ပြင်ဆင်ထားကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကူဆရာဝန်ဖြစ်တဲ့ဒေါက်တာမြည်ဦးကိုမေးမြန်းပြီးကိုဝင်းမြင့်ကတင်ပြထားပါတယ်
โอเคดร.มีอูครับมัจจาเกงก็เมียนมาနိုင်ငံမှာငလျင်လှုပ်တာတွေကဒီဖြူးမြူတာကနေစပြီးတော့ဒီရန်ကုန်ပါဝင်ရှင်းပြည်နယ်နဲ့ရှမ်းပြည်နယ်ကမြို့တချို့မှာပါဒီငလျင်တန်းကိုအချိန်ချင်းပေါ့ဆရာเนาะအနေနဲ့များဆိုလို့ခန်းစားခဲ့ရချက်အတွေ့နောက်ထပ်လည်းဒီငလျင်တွေလှုပ်လာမလားဆိုပြီးတော့ပေါ့เนาะစိုးရင်ချက်တွေရှိနေကြပါတယ်ဆရာအဲ့ဒီခါကျတော့အဓိကတော့ဒီဖြစ်လာခဲ့လို့ရှိရင်ထိခိုက်တာတွေဒဏ်ရာရတာတွေပေါ့เนาะသက်သာအောင်ဒီဘာရီဆောင်ရယ်ဆောင်ရယ်ရှိလဲပေါ့ဆရာ
အခုရက်ပိုင်းမှာခက်ဖြစ်စိတ်ကလေးပေါ့နော်ငလင်းတွေလှုပ်တော့လူရယ်ကြောက်တယ်ဒါကအခုငလင်းမညာရှင်တွေကလည်းဟောတာငလင်းအကြီးကြီးတွေလှုပ်မယ်ဆိုပြီးတော့လည်းသတိပေးထားရရှိရပါတော့ခက်တာကဘယ်တော့ဘယ်ချိန်သတိကြလှုပ်မလဲဆိုတာကယနေ့ကဘာမှာသတိကြတွက်လို့မရသေးဘူးပေါ့မရသေးတော့လူတိုင်းကတော့ဘယ်လိုများဖြစ်လာမလဲပေါ့အထူးသဖြင့်မြို့ပေါ်မှာနေတဲ့လူတွေတိုက်အမြင့်နေမှာနေတဲ့လူတွေကြောက်လန့်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ရန်ကုန်မှာဆိုတော့အများစုကဒီတိုက်အမြင့်နေပေါ်မှာဆရာကပြောသလိုပေါ့နော်နေတော့ပို့စိုးရင်ကြတဲ့ခါကျတော့သူတို့ကဆရာဘယ်လိုအကြံပေးချင်လဲဆရာ
တကယ်လို့ငလင်းနှုတ်လာပြီဆိုလို့ရှိရင်လူတိုင်းလူတိုင်းကအထက်မြင့်မှာနေတဲ့အထူးသဖြင့်မြို့ပေါ်နေတဲ့လူတွေကကြောက်လန့်ပြီးတော့ခါတဲ့အရာအပြင်ကိုဆင်းပြီးတော့လမ်းပေါ်ထွက်ကြတာပေါ့တကယ်တမ်းတော့အဲ့လိုမျိုးမပြုတ်မလာဘူးဆိုတာမျိုးကိုငလင်းပညာရှင်တွေနဲ့အပျက်စီးတွေရဲ့အတွေ့အကြုံကလို့ပြောထားတယ်။ဘာကြောင့်လဲဆိုလို့ချင်းဒီလိုအစာဦးတွေဟာသူတို့ reinforce concrete ဆိုတာတန်ကြောင်းတွေတန်ကူးတွေနဲ့လုပ်ပြီးတော့ဆောက်ရတာလေ။အဲ့တော့ဒီအစာဦးတစ်ခုလုံးမြေမှာပြိုလဲသွားလောက်အောင်မဖြစ်ဘူး။ဘာကြောင့်လဲဆိုတန်ကြောင်းတွေရှိတာပေါ့။အဲ့တော့မျက်နှာကျက်ပြိုကျတာမျိုးတွေဖုတ်ဖက်နေရန်ပဲ့ထွက်တာမျိုးတွေဖြစ်နေတာပေါ့။ဒါကြောင့်လှုပ်တိုင်းဟိုအပေါ်ထက်မှနေရလို့ခုနှစ်ထက်မှနေရလို့၆ထက်မှနေရလို့ကြောက်လန့်ပြီးတော့အတင်းဆင်းပြေးကြတာ။အဲ့ဒါမျိုးတွေကလူတွေကြက်သိပ်ပြီးတော့ပူတော်မှအန္တရာယ်ရှိသွားတင်တာပေါ့နော်။အဲ့ဒီတော့ငလင်လုံးရင်ဘယ်လိုနေရမလဲဆိုတော့အဓိကကိုရှိရနေမှာအိမ်ထဲမှာဆိုရှိရနေမှာပဲနေအများတကာလက်မှတ်ထားတော့ drop ဆိုတာဝှက်ချလိုက်ပါဆိုတာပေါ့နော်အရင်ဆုံးကျွန်တော်ကလေးဘက်ထောက်လိုက်တာပေါ့မတက်ရက်ဒီကနေမူးပြီးတော့လဲသွားမှာတဲ့စာရင်ငလင်ကြောက်မဟုတ်ပဲနဲ့ကိုယ်ရုပ်တရက်မူးမူးပြီးလဲသွားတာမှာကိုမှအန်ပူပြီးတော့အထိုင်ရရသွားနေတယ်အဲ့ပြီးတော့ကျွန်တော်ကာဗာအကာကွယ်နေရာပေါ့ကသဘွေးအောက်တို့စာကြည့်သဘွေးအောက်တို့ဘာတို့ကိုကျွန်တော်လေးဘက်ထောက်ပြီးဝင်ရမှာအဲ့ဒီအောက်မှာဝင်ပြီးတော့ဒီလက်ကညာဘက်လက်တစ်ဖက်ကသုံးမျိုးပဲဘက်လက်တစ်ဖက်ကဦးကောင်းရဲ့နောက်စီပုံမှာလက်ကတင်ထားတန်တဲ့တစ်ဖက်ကနေပြီးတော့ hole ပေါ့ဒီစကရင်တိုင်သုံးမျိုးချင်းသဘွေတိုင်ပေါ့နော်ကင်ထားပေါ့အဲ drop ပြီးတော့မှ cover ပြီးတော့မှ hole ပေါ့နော်အဲ့ဒါမျိုးကဝစ်ချလိုက်ပါပြီးတော့မှဘူးနာသဘွေအောက်ကိုလက်ထွားသွားပြီးသွားပါပြီးတော့မှကင်ကိုကင်ထားပါဆိုတာဘာကြောင့်အဲ့လိုပြောရလဲဆိုတော့ခုနအုပ်တွေပါလေပြိုကျလာတယ်ဒါရအယိုးတွေကွဲပြီးတော့ခါးကောင်းတွေကွဲပြီးတော့ဖြစ်သွားနိုင်တော့ဒါလေးကအနည်းဆုံးဒါကိုကာထိုင်တာပြီးတော့တစ်ခါကျအုပ်တွေပါလေပြီလာတဲ့ခါကျတော့လေကျွန်တော်ဒါအပိတက်တာပေါ့နော်ဟောလူကြီးတည်ရတယ်ဆိုတာဒီအယိုးတွေကွဲကုန်လို့ကိုအန်ကဝေးကိုပြီထားတယ်အစာကြီးကိုပြီထားတယ်ထောက်ကကိုပြီထားတယ်အတွင်းအင်္ဂါတွေကြီမှပြီးတော့တည်ရတာမျိုးရှိတယ်အဲ့ဒါက
ဟုတ်ကဲ့ဆရာဒီသပွဲအပြင်တခြားဘာတွေတုံနိုင်နေလဲဆရာတင်တယ်မှာဆိုရင်လေ
အဲ့တော့ကျွန်တော်အများစုကတော့သပွဲမရှိဘူးဆိုရင်တော့နေရန်တခုနာတော့ကပ်ပေါ့နော်ဒီကလေးများကြိုကြလာကြလို့ရှိရင် तू อ่ะဘေးမှာရိုင်ပြီးတော့နေရန်ကိုထိပြီးတော့ကိုယ်ကိုထိတာတက်တာနေတာပေါ့ဗျာအဲ့တော့ဆိုတာကသူတို့ triangle of light ဆိုတာသိတယ်ဒါကလည်းကိုကဒီနေရန်ကြီးတခုနာမှာကတ်နေခြင်းအပြင်နေရန်ကိုယ့်ရဲ့ degree မှတ်နေတယ် ပြောကြလာမယ့်ဥစ္စာတစ်စောင်းဆိုသူတော့တန်တန်အောင်သွားတိုက်မယ်ဆိုရှင်သတိကံလေးတို့ဖြစ်ပြီးကိုကအောက်မှာလွတ်တယ်ပေါ့ဗျာအဲဒါကြောင့်ကျွန်တော်တို့ကခရင်ပေါ်မှာရှိရဲဆိုလို့ရှင်ခရင်ဘေးကိုဆင်းလိုက်ပြီးတော့ငါတို့ကဝတ်နေလိုက်အဲဒါဆိုရှင်တစ်ခုခုကကြာနေခရင်ကိုဆိုင်ရွက်ကိုအောက်မှာဘိုးကလေးအောက်ကိုထီးမိုးလေးလို့ကြောက်သွားနိုင်တယ်ပေါ့ဗျာအဲ့လိုမျိုးပြောကြတာ အဲ့ဒါဆိုတာကကောင်းအောင်နေနဲ့ကိုကောင်းကိုအုပ်လိုက်ပါဆိုတာမျိုးပေါ့နော်ပြောတယ်အဲ့ဒါတစ်ခုရှိတာကဒီကောင်းအောင်နေနဲ့ကိုကောင်းကိုအုပ်လိုက်ပါဆိုတာမျိုးပေါ့နော်ပြောတယ်အဲ့ဒါတစ်ခုရှိတာကဒီကောင်းအောင်နေနဲ့ကိုကောင်းကိုအုပ်လိုက်ပါဆိုတာမျိုးပေါ့နော်ပြောတယ်အဲ့ဒါတစ်ခုရှိတာကဒီကောင်းအောင်နေနဲ့ကိုကောင်းကိုအုပ်လိုက်ပါဆိုတာမျိုးပေါ့နော်ပြောတယ်အဲ့ဒါတစ်ခုရှိတာ မှာပေါ့ gas တွေခလုတ်တွေ gas တွေမီးပေါ့နောက် gas အိုးတွေပေါ့အိမ်ထဲမှာရှိတဲ့ gas အိုးတွေမှာနေလှုပ်တာနဲ့ကဆိုကလဲပြီးပောက်ကွဲတာနဲ့မိထားလောင်းနဲ့ကိုယ်လည်းထိခိုက်လေတာဒါမျိုးတွေလည်းဝေးဝေးလာ
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီအိမ်ထဲမှာမဟုတ်ဘဲနဲ့လမ်းပေါ်မှာဆိုရင်ဆရာကြီးဘယ်လိုချန်ပေးခြင်းလဲ
မော်တော်ကားနဲ့သွားနေတဲ့လူတွေကသိပြီဆိုရင်တော့ကိုယ်ကားကိုရက်လိုက်ပေါ့လမ်းပေါ်မှာကျတော့ကျွန်တော်ကညီရဲပြူသွားနိုင်တာအနေထားရှိတဲ့တို့ချောင်းကားထဲမှာဆိုကားထဲမှာနေတာစိတ်ဆာဆုံးဖြစ်ပါလေအဲဒါပေမဲ့တရားကြီးပေါ်မှာဖြတ်နေရဲဆိုတော့တရားပေါ်တော့အမြန်ဆုံးတော့ထွက်လိုက်တယ်ဒီတရားကျိုးကြသွားတယ်ဒါမြစ်ချောင်းနေနဲ့ဝေးရမလင်းနေချောင်းမြစ်တွေကျောက်သွားတာတောင်တွေထွန်းလာတာမျိုးကြီးပြီးတော့နေပောက်ကွဲရတယ်ရှိတယ်။တကပွားအိုင်နေတကပွားကပူပြီးပေါက်ကြလာပြီ။အဲ့လိုမျိုးနေရာတွေပေါ့ဗျာ။ဟိုအမြန်ဆုံးထွက်ခွာမယ်။လိုင်ကောင်းနဲ့ရောက်နေလိုင်ကောင်းနဲ့အမြန်ဆုံးထွက်ခွာပါဘောနော်။လက်တိုင်အောင်မှနေရာစစ်ပင်အောင်မှနေရာကိုအတွက်အနေနဲ့များတယ်။အဲ့တော့လမ်းမပေါ်မှာအေးဆေးနေတာကကိုယ်ကဝစ်ချလိုက်ပါ။ဒီဘက်ထားပြီးတော့ကွဲတကောအကိုဝင်မှဆိုတာမျိုးကကျွန်တော်မြင်လာလိုက်နာမှာပေါ့နော်။လမ်းမပေါ်မှာဒီမတ်တကြီးကနေမှာစား။မရိုင်းပြီးတော့မူပြီးလင်းတော့ပါကိုပဲဝစ်ချလာတဲ့အတွက်ကြောင့်။
ဟုတ်ကဲ့ဆရာ။ကလင်းတန်ဖြစ်ပြီးပြီးချင်းမှာရောဗားရီဆက်လုတ်တယ်လဲဆရာကြ
ီး After shock လို့ခေါ်တဲ့နောက်ထပ်ကလင်းသေးလေလုံနိုင်တယ်လို့ဆူနာမီလှိုင်းနေနော်မြစ်ချောင်းတွေကြီးရဲ့နေရာတွေမှာလှိုင်းနေပြီ20 30အဲ့လိုပြတ်လာနိုင်တယ်ဒါတွေကလည်းအန္တရာယ်ရှိတာပေါ့နော်အဲ့ဒီခင်ရမျိုးကတူပြီးတော့ဒီကောင်မီလှိုင်းကဘယ်ချိန်ထလာမှန်းမသိဘူးအဲ့ဒါအညာဆိုတော့ရွှေပြောင်းဖို့စက်ပါမှာဆိုအဲ့မီးကြောင်မီးရောက်ဘူးလေကျွန်တော်ဟယ်လီကော်ပတာနဲ့ဆွဲတာတော့မှအဲ့ဒီတော့မျောသွားတဲ့အဆင်နဲ့ရှိတယ်အောက်ကျွန်တော်အပြည့်အစည်းတွေပေါ့နော်ဆိုတော့ပစ္စည်းကြားထဲမှာကပိနေဆိုရပါတော့ခုနအုပ်ပုံကြီးကြီးထဲမှာပိနေတယ်အဓိကဖုံမှုံနေတဲ့မှုံနေကြောင့်လူကအသက်လမ်းကြောင်းတွေမှာပိတ်ဆို့ပြီးတော့တည်သွားနိုင်တယ်လေအဲကဲသေးအဖွဲမလာခင်အဲ့တော့ကိုအင်းကြီးပဲဖြစ်ဖြစ်လက်ကင်မှာလည်းဖြစ်ဖြစ်နှာခေါင်းတွေအုပ်ထားမှာပေါ့နော်အဲ့တော့អော်ខော်လိုက်လို့ရှိရင်တော့မှကိုကိုအတွက်လည်းအားလည်းမရှိတော့ဘူးဟိုရဲ့အတန်တွေကြောင့်ဒီဟော်ရတဲ့ကြောင့်ပြီးမှရှိရဲ့ဖုံတွေဝင်ပြီးတော့အသက်လမ်းကြောင်းတွေပိတ်ဆို့နိုင်တယ်ဒီလိုလူများလုံနေကြတဲ့ဆိုရှင်ဒီကအုတ်ခဲလေးကိုတောက်တာမျိုးတွေစံပိုက်ကလေးတွေ့ရစံပိုက်ကလေးကိုအတန်ပေးတာမျိုးတွေအပြင်ကလူတွေအတန်ကြားပါဘောနော်အဲ့လိုမျိုးတောက်တော့တောက်တော့အတန်တစ်ခုကိုပေးတာကိုကအပြင်ကဲသေးအဖွဲ့ကိုတို့ပြီးပါနိုင်တယ
်ဟုတ်ကဲ့ဆရာကြီး
အဲ့တော့
နောက်တစ်ခုကငလီမတိုင်ခင်ပါရောဆရာကြီးဘာတွေဂျူပြီးတော့ပြင်ထားတယ်လဲ
စင်လေးအစားအစင်လေးမပြောကြအောင်တိတ်တိတ်တွေနဲ့ပတ်ပြီးစီးထားတာမျိုးတွေစင်နေရှိတယ်မျက်နှာချက်တွေပါပြီးဆိုခိုင်မအောင်လိုက်စစ်ဖြေးထားရမယ်ပန်းကားတွေစစ်ထားရမယ် gas oil ဆိုမယိုစိတ်အောင်ညက်စစ်တဲ့ဂျူလီယာနေပြီးတော့ပြုတ်ကျတာမျိုးတွေဖြစ်အောင်အကုန်လုံးဒါဂျူတင်ထားရမယ်ဒီပြင်ဒီစာအုပ်တွေကိုဒါစစ်ဆေးအဖွဲ့တွေနဲ့ reinforce concrete တွေနဲ့တကယ်ပဲမျက်နှာချက်တွေကိုကြံကင်းနေပေါ့အထက်တိုင်းထက်တိုင်းမှာအလိုထားရလားပေါ့ဒီစပွဲတွေနေရာတွေခိုးအောင်မဲ့နေရာတွေချူရှာထားမယ်ဒီနေရာစိတ်ကမှန်ကွင်းထားတဲ့ဟိုပရင်းပေါင်တာမဟုတ်ဘူးနေရာလေးဒီလိုမျိုးလေးနေရာစီးဝါးတွေချူတင်ပြီးစုထားတာပဲစီးတွေဘယ်လိုသွားမလဲအံရရလို့ရှိရင်သူ့ချောင်းရင်ဘာလေးလုပ်မလဲအဲ့ဒါမျိုးလေးပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကူမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပါ2010ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းပါလီမန်လွှတ်တော်စနစ်ကျင်းသုံးလာပုံအကြောင်းပြင်သစ်ပညာရှင်တို့ရေးသားပြည့်စုံထားတဲ့စာတမ်းကိုဥအောင်ခင်ကသုံးသပ်တင်ပြထားပါတယ
်မြန်မာပြည်မှာစစ်အာဏာရှင်စနစ်အနှစ်20ကျော်အုပ်ချုပ်ပြီးတဲ့အခါမှာစစ်တပ်ကိုယ်စားလှယ်နဲ့အရတားကိုယ်စားလှယ်ပူးတွဲထားတဲ့လွတ်တော်စနစ်ကိုကျင့်သုံးနေပါတယ်။အရတားကိုယ်စားလှယ်တင်မြှောက်ဖို့အတွက်2010နဲ့2015မှာအထွေထွေရွေးကောက်ပွဲကျင်းပပြီး2012နဲ့2019မှာကြားပြတ်ရွေးကောက်ပွဲကြီးကျင်းပပါတယ်။ပထမအကြိမ်လွတ်တော်ကိုကျမ်းဖို့ပါတီခေါင်းဆောင်ပြီးဒုတိယအကြိမ်လွတ်တော်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပါတယ်။ပထမအကြိမ်လွတ်တော်ကိုလေ့လာတဲ့စာရန်းကိုပြင်သစ်ပညာရှင်ဒေါက်တာရေနော့ဒ်အီဂါတူက2014မှာထုတ်ဝေပြုပါတယ်ကိုယ်စားလှယ်တွေရဲ့ပညာအဆင့်အတန်းကိုအဓိကထားလေ့လာပါတယ်မြန်မာပြည်မှာပါလီမန်လွှတ်တော်စနစ်တိုးတက်လာပုံကိုရေနော့ဤကတူရပဲလွန်ခဲ့တဲ့မေလမှာစာရန်းတစ်စောင်ထုတ်ပြန်ပါတယ် Asia Foundation ထောက်ပံ့မှုရယူပြီးရေးတဲ့စာရန်ဖြစ်ပါတယ်။စစ်ဘုဟောင်းအများဆုံးပါဝင်တဲ့ကျန်းဖို့ပါတီကြီးတို့ရဲ့ပထမအကြိမ်လွှတ်တော်မှာရော NLD ကြီးစိုးတဲ့ဒုတိယအကြိမ်လွှတ်တော်မှာရောဥပဒေပြုရုံနဲ့မကဘဲအုပ်ချုပ်ရေးဌာနရဲ့လုပ်ပုံကိုင်ပုံကိုစစ်ဆေးပြီးဝန်ကြီးဌာနတွေဘတ်ဂျက်အသုံးစရိတ်ကိုဖြတ်တောက်တာတွေပါလှုပ်လာပါတယ်
။ဒါပေမဲ့ဒီလိုလှုပ်ယုံတဲ့လွှတ်တော်ဟာအရေးပါလာပြီလို့မပြောနိုင်သေးပါဘူး။လမ်းမှန်ကိုသွားနေပေမဲ့ဥပဒေပြုလွှတ်တော်ရဲ့အခန်းကဏ္ဍကိုအပြည့်အဝသုံးနိုင်မှုအများကြီးလိုပါသေးတယ်။နှစ်ပေါင်းများစွာစစ်အာဏာရှင်စနစ်ကြီးစိုးပြီးအမိန့်နာခံတဲ့စစ်ဘုတွေနိုင်ငံရေးလှုပ်နေတာကြောင့်လွှတ်တော်နှစ်ခုစလုံးမှာအားနည်းချက်တွေရှိနေပါတယ်။အစိုးရအုပ်ချုပ်ရေးရန်ရယာနဲ့ရောစစ်တပ်နဲ့ရောတီးကြကင်းလွတ်တဲ့လွတ်တော်ဝန်ထမ်းစနစ်ကိုအခုတည်းကမတီးဆောက်နိုင်သေးပါဘူးပထမအကြိမ်လွတ်တော်မှာဥပဒေတွေအများကြီးပြဋ္ဌာန်းနိုင်ပေမဲ့အရေးအသွေးမရှိလို့ပြန်ပြင်ရတာတွေလည်းရှိပါတယ် NLD အဖွဲ့ချုပ်ကြီးစိုးတဲ့ဒုတိယအကြိမ်လွတ်တော်ကို2016ဖေဖော်ဝါရီလမှာကျင်းပတော့ပြည်သူ့ဆက်ဆံရေးကိုဦးစားပေးလာပေမဲ့လွတ်တော်မှာမဆွေးနွေးတာတွေရှိလာပါတယ
်အစိုးရကိုအသေးအချာစောင့်ကြည့်ရမယ့်တာဝန်ရှိတယ်ဆိုတာကိုသက်တော်ကိုယ်စားလှယ်တွေနားမလည်ကြတာများတယ်လို့ရီနိုအာဂတူးကဆိုပါတယ်အစိုးရကိုအတိုက်အခံလုပ်ရမယ်လို့ယူဆသူတွေလည်းရှိပါတယ်လွတ်တော်မှာဘယ်လို policy ချမှတ်တယ်ဆိုတာကိုအပြင်းလူမသိတာများပါတယ်ဒါပေမဲ့တက်တန်း6နှစ်ကျော်အတွင်းမှာလွတ်တော်စနစ်ပြည်ပြည်ပြင်းပြင်းဖြစ်လာအောင်ကြိုးစားတာကိုတော့ချီးကျူးထားပါတယ်စစ်အာဏာရှင်စနစ်ကမွေးထုတ်လိုက်တဲ့လွတ်တော်စနစ်ဖြစ်တာမို့သူများနဲ့မတူတမူထူးခြားနေတာဟာစိတ်ဝင်စားစရာဖြစ်နေပါလေပြည်တော်စုလွတ်တော်လွတ်လပ်စွာရှင်သန်တိုးတက်ရေးဟာဒီမိုကရေစီထွန်းကားရေးအတွက်အလွန်အရေးကြီးပါတယ်ဒါကြောင့်လွတ်တော်စနစ်အားကောင်းလောင်အောင်ဆောင်ရွက်ဖို့အကြံပေးထားပါတယ
်ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်မှာဥပဒေပြုအာဏာအညီအမျှရှိပြီးစိတ်ကြိုက်ဥပဒေပြုနိုင်တဲ့သဘောကိုတွေ့ရပါတယ်တဲ့ဒါကြောင့်ဥပဒေပြုရမယ့်နယ်ပယ်နဲ့တာဝန်ကိုခွဲခြားဖို့အကြံပေးထားပါတယ်တိုင်းရင်းသားကိစ္စဖက်ဒရယ်ကိစ္စနဲ့ဘိုဟိုချုပ်ကန်မှုရောပါရေးကိစ္စမျိုးကိုအမျိုးသားလွှတ်တော်မှာဆွေးနွေးသင့်ပြီးစီးပွားရေးလူမှုရေးနဲ့လုံခြုံရေးကိုပြည်သူ့လွှတ်တော်မှာဆွေးနွေးသင့်တယ်လို့ဆိုပါတယ်လွှတ်တော်ကျင်းပမဲ့နေ့ရက်ကိုသိနိုင်ဖို့အတွက်လွှတ်တော်ပြက်ကတိန်ရှိဖို့လိုပါတယ်ဒါမှပဲလွှတ်တော်ကိုယ်စားလှယ်တွေဟာမိမိလုပ်ငန်းတာဝန်ကိုထိထိရောက်ရောက်လုပ်ကိုင်နိုင်မှာဖြစ်ပါတယ်အခုတော့လွှတ်တော်ပြက်ကတိန်မရှိတဲ့အတွက်လွှတ်တော်ကျင်းပမဲ့အချိန်ဇယားနဲ့အစီအစဉ်ကိုထိပ်ပိုင်းခေါင်းဆောင်တွေကစိတ်ကြိုက်ရေးဆွဲသလိုဖြစ်နေပါတယ
်အရတားအသင်းအဖွဲ့နိုင်ငံရေးပါတီတက္ကသိုလ်ပညာရှင်စတာတွေနဲ့လွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးဖို့လိုပါတယ်ကုလသမဂ္ဂအေဂျင်စီနိုင်ငံခြားအစိုးရနိုင်ငံခြားပါလီမန်နဲ့အဖွဲ့အစည်းတွေပေးတဲ့အခွင့်အရေးကိုထိရောက်စွာအသုံးချနိုင်ဖို့အရေးကြီးပါတယ်လွတ်တော်စွမ်းအားကောင်းဖို့ရေးရှိစီမံကိန်းနဲ့အကောင့်တွေဖော်ရပါလိမ့်မယ်ကိုယ်စားလှယ်ပညာရေးအစီအစဉ်ကိုပြည်နယ်နဲ့တိုင်းအဆင့်အထိကြေကြေပြန့်ပြန့်တိုးချဲ့ဖို့လိုပါတယ်လွတ်တော်ဟာကိုထူကိုထန်းဤနဲ့ရှင်သန်လာရမှာဖြစ်ပါတယ်ဒီလိုဖြစ်လာအောင်အယတ္တအသင်းအဖွဲ့နိုင်ငံရေးပါတီဆက်စားတွေနဲ့ပူးတွဲဆောင်ရွက်ဖို့လိုတယ်လို့ဆိုပါတယ်ရခိုင်မြောက်ပိုင်းပြည်ထနာကိုပြည်သူလွတ်တော်ကိုယ်စားလှယ်တွေလွတ်တော်မှာဆွေးနွေးဖို့ပြက်ကွက်တာဟာတာဝန်မဲ့တယ်လို့ဖြစ်နေပုံကိုလည်းပြင်သစ်ပညာရှင်ဒေါက်တာရီနော့အာဂတူကလွန်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ထုတ်TVB သတင်းဆောင်ပါမှာရေးထားပါတယ်စစ်တပ်လွတ်ပုံကိုင်ပုံကိုပြည်တော်စုလွတ်တော်မှာရောရခိုင်ပြည်နယ်လွတ်တော်မှာရောမင်းမြန်းဖို့ပြက်ကက်တာကိုအားနည်းချက်အဖြစ်သတ်မှတ်ထားပါတယ်အစိုးရကိုအကြီးအမျိုးပြက်စီမဲ့မိဂုံးမျိုးကိုအာဏာရပါတီကိုယ်စားလှယ်တွေရှောင်ရှားနေတာဟာပြည်သူကိုယ်စားလှယ်တာဝန်ပြက်ကက်တယ်လို့ဖြစ်နေတယ်လို့လဲရင်းနော့အာဂတူက TVB ဆောင်ပါမှာသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးအခုကတော့ VNI ဝိုင်းတော်သားတွေတင်ဆက်မဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နေပါပြီ
။အပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂ ညာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖန်းစည်းခံရတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာကိုဝေဟင်တို့ကိုရခိုင်ပြည်နယ်ရသိတောင်မြို့မှာပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်တိုက်ပွဲကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ချင်းပြည်နယ်ပလဝမြို့နယ်ကဒေသခံတချို့မိမိတို့ရဲ့နေရပ်ကိုပြန်လာနေကြပြီဆိုတာနဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်တနိုင်းဒေသပရင်မော်တွေမှာဒေသခံတွေနဲ့မော်လုတ်သား 2,000 ကျော်ခန့်ပြိမိနေစေအခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်စစ်တွေမြို့မှာဖမ်းဆီးခံတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာကိုဝင်းဟင်အောင်တို့ကိုတနင်္လာနေ့ကရတိတောင်မြို့မှာလုံချုံရဲတင်းကျပ်စွာနဲ့ပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်ဒေါက်တာအေးမောင်နဲ့ကိုဝေဟင်အောင်တို့ကိုစစ်တွေအကျဉ်းထောင်ကနေရတိတောင်မြို့ကိုခေါ်ဆောင်သွားပြီးမတရားတင်းဆက်တွေမှုပုံမှန်71နဲ့နိုင်ငံတော်အကြီးညိုပြတ်စီမှုပုံမှန်905ခခွေနိုင်ငံတော်ပုံကံမှုပုံမှန်17ခခွေကငယ်စတဲ့ပုံမှန်တွေနဲ့တရားစွဲဆိုခဲ့တာပါသူတို့နှစ်ဦးကိုရုံးထုတ်တဲ့အချိန်မှာရတိတောင်မြို့ပေါ်မှာရဲရင်အား400နီးပါးနဲ့လမ်းတွေပိတ်ဆို့ထားတယ်လို့လုံခြုံရေးလဲတင်းကျပ်ထားပြီးရတိတောင်မြို့ကိုလာရောက်နိုင်တဲ့ကတိုးစိတ်တွေနဲ့တခြားလမ်းတွေကိုလည်းပိတ်ဆို့ထားတယ်လို့ရတိတောင်မြို့ခံတွေကပြောပါတယ်မိသားစုဝင်တွေကသူတို့နဲ့တွေ့ခွင့်ရဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ပေမဲ့တွေ့ခွင့်မရဘဲနေ့လယ်ပိုင်းမှာစစ်တွေအကျဉ်းထောင်ကိုပြန်လည်ပို့ဆောင်ခဲ့ပြီးဇန်နဝါရီလ31ရက်နေ့မှာနောက်ထပ်ရုံးချင်းကိုစစ်တွေမြို့မှာရုံးထုတ်มาဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။ကိုဝေဟင်အောင်နဲ့ဒေါက်တာအင်းမောင်တို့ကိုရတိတောင်မြို့မှာရခိုင်နိုင်ငံအချုပ်အခြာအာဏာကျဆုံးနေ့အထိမ်းမှတ်စာပေဟောပြောပွဲကဟောပြောခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဇန်နဝါရီလလယ်ပိုင်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်
။မြန်မာတမတော်နဲ့ရခိုင်တမတော်အေအေတို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်အိန္ဒိယနိုင်ငံမစ်ဆိုရန်ပြည်နယ်ဘက်ကိုဆက်ပြေးတိမ်းရှောင်နေကြတဲ့ချင်းမြင့်နဲ့ပလဝမြို့နယ်ကဒေသခံပြည်သူတို့ကမိမိနေရပ်ကိုစတင်ပြန်နေကြပြီးဖြစ်ပါတယ်။မစ်ဆိုရန်ပြည်နယ်ဘက်ကိုဆက်ပြေးတိမ်းရှောင်ကြတဲ့ပလဝမြို့နယ်ရွှေလိုင်းပွေးအုပ်စုဖွေလိုက်ဝကျေးရွာကဒေသခံပြည်သူ236ဦးကိုဇန်နဝါရီလ25ရက်နေ့ကပလဝမြို့ကနေသူတို့နေထိုင်တဲ့ကျေးရွာကိုပြန်လည်ပို့ဆောင်ခဲ့တယ်လို့ပလဝမြို့နယ်လူမှုကွန်ရက်ရေးပရဟိတအဖွဲ့ကသွေးရင်းမှုနှင့်ကိုကျော်အောင်ကပြောပါတယ်။ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလကမြမသမ္မတော်နဲ့ရခိုင်သမ္မတော်တို့စိုက်ပွဲဖြစ်ပွားမှုကြောင့်ပလဝမြို့နယ်ကဇေဒခံ1000ကျော်ဟာမီဆိုရန်ဘက်ကိုဆက်ပြေးသိမ်းရှောင်နေခဲ့ကြရပြီးအခုအခါမှာတိုက်ပွဲတွေမရှိတော့လို့အခြေအနေတည်ငြိမ်လာတဲ့အတွက်စစ်ဘေးရှောင်ပြည်သူတို့ချုပ်နေရပ်ကိုပြန်လည်ကြတာလည်းဖြစ်ပါတယ်အခုလက်ရှိအနေအထားအရမိမိနေရပ်ကိုပြန်လည်ကြတဲ့စစ်ဘေးရှောင်ပြည်သူတွေဟာစာဝတ်နေရေးအတွက်ခက်ကြုံနေကြရပြီးဂူကြီးထောက်ပံ့မှုတွေလိုအပ်နေတယ်လို့ဂူကြီးပေးရေးဖွဲ့ကပြောပါတယ်
အစိုးရကနေထိန်းသိမ်းထားတဲ့မွန်ပြည်တပ်ပါတီရဲ့တပ်ဖွဲ့ဝင်5ဦးကိုဇန်နဝါရီလကုန်ရက်မှာမွန်ပြည်နယ်ကြိုက်မရုံးအကျဉ်းထောင်ကနေလွတ်ပေးလိုက်ပြီးဖြစ်ပါတယ်။အဲ့ဒီမွန်ပြည်တပ်ပါတီအဖွဲ့ဝင်5ဦးဟာလက်နက်ကင်မှုအကောက်ခွန်ကောက်ခံမှုနဲ့မနစ်ကမြန်မာအစိုးရကနေဖမ်းဆီးထိန်းသိမ်းထားခြင်းခံရတဲ့သူတွေဖြစ်ပါတယ်။မွန်ပြည်တပ်ပါတီဟာမြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးဖို့နှိစက်လာတဲ့အတွက်အခုလိုပြန်လွတ်ပေးတာဖြစ်နိုင်တယ်လို့မွန်နိုင်ငံရဲ့အကဲခတ်သူတွေကဆိုပါတယ်။
ကနငံလုံးအပြည့်ရအန်စီစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSSC ကိုနေမြေကျူးကျော်မှုစက်ကြီးကောက်ခံမှုပြုလုပ်နေတဲ့ဆိုပြီးအစိုးရသမတော်ကအင်အားသုံးလိုက်လံတိုက်ခိုက်ကြမှာတိုက်စုံမှုတွေရှိခဲ့ပါတယ်။ဇန်နဝါရီလ23ရက်နေ့ကကြောင်မဲမြို့နယ်တွင်တစ်ကြိမ်ဇန်နဝါရီလ25ရက်နေ့ကဒီဘောမြို့နယ်တွင်မှာတစ်ကြိမ် RCSS တပ်ဖွဲ့တွေကိုသမတော်ကတိုက်ခိုက်ခဲ့လို့၃ဦးတိုက်စုံခဲ့တယ်လို့သမတော်ကနေထုတ်ပြန်ထားပါတယ်။ဒီပေါ်မြို့နယ်ဘက်မှာစက်ကြီးကောက်ခံနေတဲ့ RCSSSC ကိုရှင်းလင်းလို့သူတည်ဆုံးခဲ့တဲ့တရင်ကို RCSS ဘက်ကအတိမပြုတ်ပြီမဲ့ဇန်နဝါရီလတွင်မှာဆိုရတတ်နဲ့တိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့တယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
ဖေဖော်ဝါရီလ၃ရက်နေ့မှာကြာရောက်တဲ့52ကြိမ်မြောက်မွန်ပြည်တပ်ပါတီရဲ့မွန်အမျိုးသားနေ့အခမ်းအနားကိုရေးချောင်းပြပဟုကျင်ဒေတာမှာစစ်ရေးပြအခမ်းအနားနဲ့ကျင်းပခဲ့ပါတယ်။ဒီနေ့မွန်အမျိုးသားနေ့စစ်ရေးပြအခမ်းအနားကိုတော့တပ်မတော်ကနေဝင်ရောက်ဟန့်တားတာမျိုးလှုပ်ဆောင်တာမရှိဘူးလို့မွန်ပြည်တပ်ပါတီတာဝန်ရှိသူတဦးကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်တနိုင်းဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပရင်မော်နယ်ရွှေမော်တွေမှာဒေသခံတွေနဲ့မော်လုတ်သား 2,000 ကျော်ခန့်ပြိမိနေဆဲဖြစ်ပြီးတော့အများစုဟာယောက်ျားလေးတွေဖြစ်တာကြောင့်တိုက်ပွဲကာလအတွင်းလူသားတိုင်းအတွင်းအသုံးပြုခံရမှုအတွက်စိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ အမည်ရဲ့စူးစီးချက်ကိုနိုင်ငံအင်ကနေတင်ဆက်ပေးထားပါတယ်
။ကချင်ပြည်နယ်တနိုင်းမော်တိုက်ပွဲကြောင့်ပိတ်မိနေတဲ့တက်ကြီးရွယ်ဦးတွေအမျိုးသမီးတွေနဲ့ကလေးတွေကိုအစိုးရတပ်မတော်ရှေ့သားစစ်ကြောင်းကဇန်နဝါရီလကုန်သီးပြန်လာဖို့လမ်းဖွဲ့ပေးခဲ့ပေမဲ့လူကြီးနဲ့ထောင်ကျော်ခန့်ဟာပိတ်မိနေစေလို့တနိုင်းဒေသခံဦးနော်ဆောင်ကပြောပါတယ
်။မင်းရကနဲ့အခုရှိဒီဆိုလို့ရှိရင်ပဖောင်းတော့ဝင်းကျင်တော်ကထွက်သွားပြီလို့ပြောတယ်။မင်းရထွက်လာတဲ့လူကြီးကတော့အမည်တမီးတွေကိုရေးကြည့်တော့အမည်သားပြန်မဆောင်တော့ဝင်းကျင်ရှိနေမှာအဲ့တော့အမည်သားပြန်ထွက်ဒီမှာပြေးပြီလို့ပြောတယ်
။တနိုင်းမျိုးကနေဆက်လင်းနဲ့တနိုင်းကျော်သွားရတဲ့နန်ကွန်ပေါဝနေရှိနန်ကွန်ရှိမော်နဲ့စမတ်ဂိတ်မှာပိတ်မိနေတာဖြစ်ပြီးထွက်ခွာခွေးမရလို့အများစုကအမျိုးသားတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ထွက်လာတဲ့ဒေသခံတွေကလည်းပေါ့ပေါ့ကနေတနိုင်းစီမိမိတို့ဇယိတ်နဲ့သာထွက်လာရပြီးလက်ရှိထက်ခွာခွေးမရသေးတဲ့မျိုးသားတွေအတွက်ကတော့စိုးရိမ်နေရတယ်လို့ဥနော်ကန်ကဆက်ပြောပါတယ်
။သူကတက်လေတွားလာလို့ရအောင်ပြေးသေးတဲ့သဘောတော့ပဲဖြစ်နေတယ်။ပေါ့ပေါ့မှရောက်နေတဲ့လူကြီးကိုခုပြင်းနဲ့ခုပြန်ရတာတော့ဟိုဟာတက်လေတမားတွေကစီးပါရဲ့အဖြစ်ဒီရောက်ကိုသတောင်းသတောင်းခွဲအဲ့လိုမျိုးပေါင်းပြီးမှခုပြင်းနဲ့ခုပေါ့နော်ပြန်ရတဲ့သဘောဖြစ်တယ်။သူကကျောင်းသားကလေးတွေပဲခြံထားတယ်ဆိုတော့သူတို့လမ်းပြဖို့ပါညာပေါ့နော်အဲဒီသားတိုင်းတွေပါဒီလုံးပါဒီကမိသားစုဒီပေါ့နော်သူရင်ကြတယ်တ
ိုင်းဒီတာတွင်တိုက်ပွဲတွေဆက်လက်ပြင်းထန်နေစေလို့ကချင်းလူလိုက်ရေးတပ်မတော် KIA သတင်းပြန်ကြားရေးတာဝန်ခံဘူမူးကြီးနော်ဘူးကဆိုပါတယ
်တိုင်းမျိုးနယ်ဘက်မှာပေါ့ KIA တက်ကြီးစစ်လေးဘက်မှာကတော့နေ့တိုင်းနေ့တိုင်းတို့တိုက်ပွဲတော့ပြင်းထန်နေတဲ့အနေအထားဖြစ်ပါတယ်အဲတိုက်ရင်စစ်လေးပဲမှာတပ်မတော်ဘက်ကနဲ့လင်းကြမ်းနဲ့အဲလာပစ်တဲ့ပုံသေးတ
ဲ့ဇန်နဝါရီလ29ရက်နေ့ကတနိုင်းဒေသရှိကချင်လွတ်လပ်ရေးတပ်မတော် KIA တပ်မှနှစ်တိုင်ရင်စစ်လေးရှိရာဒေသနဲ့ပေးမော့အတွင်းကိုအစိုးရတပ်မတော်ကနေလေကြောင်းနဲ့ပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်မော်လုတ်သားတချို့တေဆုံးခဲ့ပြီးချုပ်မှတိုင်ရပြင်းထန်စွာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ရခိုင်ပြည်နယ်အမ်းမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ရခိုင်ကောင်းဆောင်ဒေါက်တာအေးမောင်ကိုမတရားအသိဆက်သွယ်မှုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့မြန်မာအစိုးရအာဏာပိုင်တွေကဖမ်းဆီးတဲ့အပေါ်စစ်မှန်တဲ့ပြည်အောင်စုတိဆောက်ဖို့အဟန့်အတားတွေဖြစ်စေတဲ့အပြင်တိုင်းရင်းသားခေါင်းဆောင်တွေရဲ့လုံခြုံရေးအတွက်လည်းစိုးရိမ်ရတယ်လို့ရှမ်းခေါင်းဆောင်တွေကဝေဖန်လိုက်ပါတယ်ဒီကြောင့်ကိုနမ်ဟောင်ကနေစူးစီးတင်ဆက်ထားပါတယ်
ရခိုင်အမျိုးသားပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ကိုဖမ်းဆီးထားတာဟာမဖြစ်သင့်တယ်လို့တည်ဖြစ်စဉ်အတွက်မကြမီရက်ပိုင်းအတွင်းရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ဥက္ကဋ္ဌရာထူးလက်ခံမဲ့သူအတွက်ပါကြရက်ရိုက်စီတယ်လို့ CSSU အတွင်းရင်းမှုများအဖွဲ့စပွင်ခမ်းကရှမ်းပါဒါနဲ့အခုလိုပြောပါတယ
်။နေ CSSU ဟောကတောင်ပင်ဘာနော်ကိုဝမ်းနဲ့ပေါ်တပ်တမတော်နဲ့
ဒေါက်တာအင်းမောင်ကိုဖမ်းဆီးတဲ့ကိစ္စကမဖြစ်သင့်ဘူး။ဒီအချိန်ကယုံကြည်မှုနဲ့ပြည်ထောင်စုကြီးကိုဝိုင်းဝန်းပြုပြင်ဖို့လုပ်နေရတဲ့အချိန်လေ2019ခုနှစ်ဩဂုတ်လဆုံးကရှမ်းစည်းဝေးကိုနိုင်ငံသားသားပါလို့မတရားသိမ်းပါလို့ဆိုပြီးထိုင်းဆိုရကနေတစ်ဆင့်တမတော်ကနေဟန်သားမှုတွေရှိတယ်။လူသူနဲ့ဆင်းရဲသူကလည်းတန့်ရအားနဲ့ဝင်ရောက်ဟားသားတဲ့ကိစ္စတွေရှိဘူးတဲ့ဆိုတော့ဒေါက်တာအင်းမောင်ကိုလုပ်တယ်လို့မလုပ်ဘူးလို့မပြောနိုင်ဘူး။
တိုင်းရင်းသားတွေစန့်ကျင်မလားခွတ်ထမလားဆိုတဲ့အမြင်မျိုးနဲ့တိုင်းရင်းသားခေါင်းဆောင်တွေကိုအခုလိုလိုက်လံဖမ်းဆီးမယ်ဆိုရင်မြန်မာနိုင်ငံရေးပြဿနာဘယ်တော့မှဖြေရှင်းနိုင်မှာမဟုတ်ဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောကင်ရဆိုင်လစ်ကပြောပါတယ
်။ဗမာပြည်နိုင်ငံရေးမှာတိုင်းရင်းသားတွေလှုပ်ရှားမှုမှန်သမျှကိုကျွန်တော်တို့ကအရှိဖို့အစီတိုင်းမချင်းကပ်ပဲနဲ့အရင်တော့ရှိခဲ့တဲ့ mindset တွေကိုပဲအခြေခံပြီးစဉ်းစားမယ်ဆိုလို့ရှိရင်တိုင်းသားတွေကတော်လှန်မလားပုံကံမလားစန့်ကျင်မလားခွဲထွက်မလားဆိုတဲ့အမြင်မျိုးနဲ့ပဲတိုင်းသားကောင်းဆောင်တွေကိုမြင်ကြမယ်ရှိကြမယ်ဖမ်းကြမယ်ကြီးကြမယ်ဆိုရင်ဒီပြဿနာဘယ်တော့မှလည်းရှင်းသွားမှာမဟုတ်ဘူး
။မြန်မာငြိမ်းချမ်းရေးဖြစ်မြောက်အောင်မြင်ဖို့အဖက်ဖက်ကပန့်ပိုးကူညီနေတဲ့ပြည်ထောင်စု Institute တက်လိုက်တာဦးခွန်ဆိုင်ကတော့အာဏာရတဲ့လူမျိုးကြီးဗမာခေါင်းဆောင်တွေသဘောထားကြီးထားပြီးပြည်ထောင်စုကြီးကိုတိဆောက်မှရမယ်လို့သုံးသပ်ပါတယ်
။တဖက်ကလည်းဒီမျိုးကြီးဖြစ်တယ်တဖက်ကလည်းနိုင်ငံကိုပုံချုပ်တဲ့အစိုးရဖြစ်တယ်ဆိုတော့သဘောထားကြီးကြီးနဲ့ဖြည့်ရှင်းနိုင်မယ်ဆိုလို့ရှိရင်အားလုံးအတွက်လည်းကောင်းမယ်ပြည်တော်စုကြီးအတွက်လည်းကောင်းသွားမယ်
ရခိုင်ပြည်နယ်ရတိတောင်မြို့ကစပီဟောပြောပွဲမှာရခိုင်လူမျိုးတွေဗမာကျွန်းအဖြစ်ကလွတ်မြောက်ဖို့အားလုံးမှာတာဝန်ရှိတယ်လို့ဟောပြောတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်ကိုအာဏာပိုင်တွေကဖမ်းဆီးထားပြီးမတရားအသိမ်းဆက်တွယ်မှုနဲ့ဆက်ဆက်တဲ့ပုံမှန်18/19နဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခခွေနိုင်ငံတော်ပုံကံမှုပုံမှန်11ခခွေကငယ်ဆိုတဲ့ပုံမှန်3ခုနဲ့တရားစွဲဆိုထားပါတယ်2005ခုနှစ်တုန်းကစစ်အစိုးရကနေခွန်ထွန်းဦးအပါဝင်ရှမ်းခေါင်းဆောင်၉ဦးကိုအထက်ပါမှုတွေနဲ့ထောင်ဒဏ်106နှစ်အထိပြစ်ဒဏ်ချမှတ်ခဲ့ပူပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါ။ရခိုင်ပြည်နယ်စစ်သွေးမြို့မှာဖမ်းဆီးခံနေရတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာကိုဝင်းဟင်အောင်တို့ကိုတနင်္လာနေ့ကရတိတောင်မြို့မှာလုံခြုံရေးတင်းကျပ်စွာနဲ့ပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA အကြားတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဖက်ကိုထွက်ပြေးတိမ်းရှောင်ကြတဲ့ချင်းပြည်နယ်ပလဝမြို့နယ်ဒေသခံတချို့မိမိနေရပ်ကိုပြန်နေကြပြီဖြစ်ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တိုင်းချီဆိုင် BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာဖြစ်ပါတယ်ခင်ဗျာ
။တော်ရရှိများရှင်မြန်မာနိုင်ငံမှာလူပုဂ္ဂိုလ်အချင်းချင်းကြားမယုံကြည်မှုတွေဟာ2015အထွေထွေရွေးကောက်ပွဲမတိုင်ခင်ကအခြေအနေဤပါအထိကြဆင်းသွားခဲ့တဲ့အကြောင်းရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Face ကကောက်ယူတဲ့လူလူသဘောထားစစ်တမ်းမှာတွေ့ရပါတယ်။ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်အခြေခံကြတဲ့လူအချင်းချင်းကြားယုံကြည်စိတ်ချမှုတွေမြန်မာနိုင်ငံမှာကြဆင်းလာနေတာဟာဘာကြောင့်များပါလဲ။ယုံကြည်မှုတွေတည်ဆောက်နိုင်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3992-5554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာတိုက်တတာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော့တွင်သတင်းချင်းညို့ကိုကိုအောင်လွင်ဦးကပြောပြမှာပါ။
အမေရိကန်ထိပ်တန်းလူမျိုးရေးရရှိတွေကသမ္မတဒေါ်နယ်ထရန့်ကိုဆန့်ကျင်ဘက်လိုက်မှုရှိခဲ့ကြောင်းဆွဆွဲထားတဲ့လျှို့ဝှက်ရုံးတွင်မှတ်တမ်းတစ်ခုကိုအများပြည်သူသိအောင်ထုတ်ပြန်ရေးသမ္မတကတစ်ဖက် FBI နဲ့တရားရုံးညီဌာနတို့ကတစ်ဖက်ထိတ်တိုက်ဖြစ်နေပါတယ်။ထောက်လို့တော့ထောက်လိုက်ရေးကော်မတီရဲ့ Republican ခေါင်းဆောင်ဖြစ်တဲ့ David Nunes မကြသေးရင်ကပြည်သူခဲ့တဲ့မှတ်တမ်းမှာတော့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်မှာရုရှားနဲ့ဆက်သွယ်လုပ်ခဲ့တဲ့ပေါ်စောင့်ကြည့်ဖို့ပြည်သူထောက်လိုက်ဆိုင်ရာတရားရုံးဌာနကလုတ်ပန်ခွင့်ကိုတရားရုံးညီဌာနကရယူဖို့ကြိုးပမ်းခဲ့ကြောင်းဆွဆွဲထားတာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြုံနှံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနကဖော်ပြခဲ့တဲ့အတွက်ထိထိရောက်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။ရခိုင်ပြည်နယ်ကတချို့ပြန်ပြီးခက်တဲ့ကြောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တာဆင်းကျော်ကိုမြင်းမြတ်မှုတွေလက်ကင်ဖုန်းနဲ့ရကူထားတဲ့မှတ်တမ်းတွေကိုအခြေခံပြီးအတည်ပြုနိုင်ခဲ့တာဖြစ်ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့အသေးစိတ်မသိရပေမဲ့စိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒုက္ခသည်တချို့ကပြောပြတာတွေရှိတဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စည်းရန်ရင်းလီကပြောဆိုလိုက်ကြပါအစုလိုက်ပြုံလိုက်မြုံနှံထားတဲ့အလောင်းတွေရဲ့မျက်နှာတွေကိုတော့မမှတ်မိအောင် SCA နဲ့ပြန်ထားတာဒါမှမဟုတ်တနက်နဲ့ပြစ်ထားတာတွေ့ရပြီးတက်ပြတ်မှုတွေကပူစိတော်မျိုးနဲ့ကုတန်းမြေမှာဖြစ်ပေါ်တဲ့လက္ခဏာတွေတွေ့ရကြောင်းလည်း AP သတင်းကဖော်ပြထားပါတယ်မြန်မာဆိုရထိတန်းကောင်းဆောင်ဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ရန်ကုန်မြို့ကနေအိမ်ကိုဒီကနေ့စောပိုင်းမှာပဲမိရှို့ထားတဲ့ဒက်စီပလင်းနဲ့ပြစ်ပေါက်တိုက်ခတ်ခံရပါတယ်။အမှုနဲ့ပတ်သက်လို့မတင်ကားသူတူရဲ့ပုံကိုအနီးနားမှာရှိနေသူကလက်ကင်ဖုန်းနဲ့ရိုက်ကူးထားတဲ့ဗီဒီယိုနဲ့တပ်ပုံတွေကိုတော့မြန်မာဆိုရတာဝန်ရှိသူတွေထုတ်ပြန်ခဲ့ပြီးတန်ရရှိသူကိုဖမ်းဆီးရမှာအကူအညီဖို့လည်းအများပြည်သူကိုအတိပေးထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအသက်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဗင်စကီဖြစ်ပါတယ် VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00တိလိုင်းနိုမီတာ1925 32တို့ကနေတင်ဆက်ခဲ့တာပါသောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.